Welcome to the Voice of America in Burmese.
မြန်မာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှင်ရရှင်ဝါရှင်တန်မြို့တော် VOA American တန်ခါနေဇူလိုင်လ4ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32 57နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကျော်ပါဒီညအတွက်ထိတ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြပြပေးသွားပါမယ်အမေရိကန်ပြည်အောင်စုမှာဒီကနေ့ဇူလိုင်လ4ရက်နေ့ကလွတ်လပ်ရေးနေ့ဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်နေတဲ့ကြားကသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ကတော့မီးရှို့မှုရဲ့အကြီးအကျယ်ဖောက်ဆင်နွှဲဖို့စီစဉ်ထားပါတယ်မီးရှို့မှုရဲ့အရေးအတွက်တပ်ပေါင်းကိုတမိုင်ကွာဝေးထိပြစ်ဖောက်မဲ့ဒီပွဲဟာတိကျသားတလောက်ကာလအတွင်းမှာအကြီးဆုံးပွဲဖြစ်မယ်လို့ပြည်ထရေးဝန်ကြီးဒေးဗစ်ဘာနက်ကပြောပါတယ်ကာကွယ်ရေးဌာနကလည်းစစ်လေရင်တွေကိုအလှပြပြန်တန်းပြီးတော့စစ်တီတွေကိုဂုဏ်ပြုမယ်လို့ကြေညာချက်မှာပြောထားပါတယ်။ National Mall မြခင်မြင်ကိုလာကြတဲ့သူတွေအတွက်နှာခေါင်းစည်း3သိန်းပြင်ထားတယ်လို့ပြောပေမဲ့လူတွေမဖြစ်မနေတက်ရမယ်ဆိုတာမျိုးညွှန်ကြားချက်တော့မရှိပါဘူး။ဒီအစီအစဉ်ဟာကျန်းမာရေးအနေနဲ့ကင်းရှင်းရေးညွှန်ကြားချက်နဲ့ဆန့်ကျင်နေဆိုပြီးတော့ Washington DC မြို့တော်ဝင်ကတော့ဝေဖန်ပြောဆိုပါတယ်
။ We continue to urge you to stay at home or near your home.
ဒီနေ့ကလွတ်လပ်ရေးနေ့မှာကိုယ်အိမ်မှာပဲဒါမှမဟုတ်လဲအိမ်သားတဝိုက်မှာပဲနေကြဖို့ဆက်ပြီးတော့တိုက်တွန်းချင်ပါတယ်။ဒီ virus ကြီးကကျမတို့မြို့မှာရှိနေတုန်းမှာအနေရရှိပါတယ်။နိုင်ငံထဲမှာရောဂါကူးစက်မှုတွေတိုးလာနေတာဒီစီကိုလည်းအဲ့လိုမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့လူတို့အနေနဲ့ကိုယ့်ဘက်ကကိုယ်လုံနိုင်တာလုပ်ပေးဖို့တိုက်တွန်းပါတယ်လို့ Washington DC မြို့တော်ဝန်မြူရီယယ်ဘောက်ဆာကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရမလာနီယာထရမ့်တို့ကတော့အိမ်ပြူတော်တောင်ပက်မြက်ခင်းပြင်နဲ့ဘဲဥပုံကွင်းပြင်ကြီးမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ပွဲတွေအခမ်းအကျင်းပဖို့အစီအစဉ်ထားပါတယ်။အာရှဒေသရဲ့ရေပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာအမေရိကန်လေယာဉ်တင်စစ်သင်္ဘောနှစ်ဆင်းဖြစ်တဲ့ USS Nimitz နဲ့ USS Ronald Reagan တို့စစ်လေကျင့်မှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ်။လွတ်လပ်ပြီးတော့ပိတ်မထားတဲ့ Indo-Pacific ဒေသဖြစ်ဖို့တောက်ခံမှုပြသတဲ့အနေနဲ့ဒီလိုစည်ရေးလေးချင်းမှုလုပ်တာလို့ဆိုပါတယ်။တရုတ်ကလည်းအဲ့ဒီမှာစည်ရေးလေးချင်းမှုတွေလုပ်တာဖြစ်ပြီးတော့ American စစ်ဌာနချုပ်ကတော့ဒါဟာဒေသရင်းတင်းမာမှုရောကြရေးဆောင်ရွက်ချက်ကိုထိခိုက်စေတဲ့အိန္ဒိယနိုင်ငံတွေကိုကြောက်အောင်ခြောက်တာဖြစ်တယ်လို့တောက်ကြနေကြတယ်ဆွဆွဲသွားပါတယ်။ဒါပေမဲ့အခုလုပ်တဲ့စည်ရေးလေးချင်းမှုဟာတရုတ်ရဲ့စည်ရေးလေးချင်းမှုကိုတုံ့ပြန်တာတော့မဟုတ်ဘူးလို့ American တိုက်ခိုက်ရေးလေရင်တင်တမောအုပ်စုအမှတ်9ရဲ့တပ်မှုကြီးဒုတိယရေတပ်ဗိုလ်ချုပ်ကြီး George M. Wyckoff ကပြောပါတယ်။တရုတ်ကတော့ American ရဲ့ဆွဆွဲချက်ကိုငြင်းဆိုပြီးအနောက် Pacific ဒေသမှာတင်းမာမှုတိုးလာအောင်လို့ American ကပဲလုပ်နေတာလို့ပြန်ဆွဆွဲပါတယ်။တရုတ်နိုင်ငံရဲ့စစ်ရေးလေးကျင့်မှုကို Vienna နဲ့ Philippines တို့ကလည်းဝေဖန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားအစိုးသူတို့ဘက်မှရန်လိုတဲ့မူဝါဒကိုမဆွလွတ်မချင်းအမေရိကန်ရဲ့အနုမြူလက်နက်ဆိုင်ရာဆွေးနွေးမှုလုပ်ဖို့မရှိဘူးလို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာရွေးကောက်ပွဲမလာခင်အော်တိုဘာလထဲမှာအများအန်အားတင်းစရာဖြစ်နေတဲ့သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပကောင်းကျင်းပနိုင်တယ်လို့အမေရိကန်လုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်ကနယူးယောက်မြို့မှာသတင်းတောက်တွေကိုဒီသတင်းဘက်မှာပြောသွားပြီးတဲ့နောက်အခုလိုမျိုးမြောက်ကိုရီးယားရဲ့ဒုတိယနိုင်ငံသားရဲ့ဝန်ကြီးတစ်စီကကြေညာချက်ထွက်လာတာပါသူတို့နှစ်နိုင်ငံသားဆွေးနွေးမှုတွေပြန်ဆနိုင်မှုအထူးကြိုးစားနေတဲ့တန်ကိုရီးယားတမန်မွန်ဂျေအင်းကလည်းဒီခေါင်းဆောင်နဲ့အူအမေရိကန်ရွေးကောက်ပွဲမတိုင်ခင်မှာတွေ့ဆုံဖို့အတွက်အကောင့်ဘက်ကယူဆထားကြောင်းဒီသတင်းဘက်ထင်မှာပဲပြောထားပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာတောက်ကြနေကဆန္ဒပြပွဲတစ်ခုဖြစ်ပွားပြီးတဲ့နောက်တရင်တောက်တွေပါဝင်လူ18ဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အစိုးရကရုရှားတရင်တောက်တယောက်ပေါ်မှာရာဇဝတ်ကြောင်းရဆွဲချက်တင်ထားတာကိုကန့်ကွက်ပြီးတော့ပြည်အောင်စုလုံခြုံရေးဌာနချုပ် FSP ရှေ့မှာဆန္ဒပြခဲ့ကြတာပါ။2018ခုနှစ်က FSP ရုံးဝဲတစ်ခုရဲ့အပြင်မှာဖြစ်ပွားတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့စောင်းမရေးသားခဲ့တဲ့တရင်တောက် Siflana Prokop Ivar ကိုပစ်ကော့ဖ်မျိုးအစိုးရရှေ့နေတွေကထောင်နဲ့6နှစ်ချဖို့တောင်းဆိုလာတာဖြစ်ပါ යි ။အဲ့ဒီဖောက်ခွဲမှုကိုအသက်18နှစ်ရွယ်ဒေသခံလူငယ်တူကလုပ်တာလို့အာဏာပိုင်တွေကပြောပြီးတော့အကြမ်းဖက်ဝါရာရွယ်တိုက်ခိုက်မှုဖြစ်နေတတ်မှတ်ခဲ့ပါ යි ။ Prokop Ivar ရဲ့အတွေးမြင်ဆောင်မတွေမှာတော့ဒီတိုက်ခိုက်မှုနဲ့ရုရှားရဲ့နိုင်ငံရေးရည်ချိန်ကိုချိန်ဆပြီးရေးထားတာဖြစ်ပါ යි ။အဲ့ဒီဆောင်မထုတ်ဝေပြီးမှတော့သူဟာဒီအကြမ်းဖက်ဝါရာရွယ်တိုက်ခိုက်မှုဟာအကြောင်းငံတရားရှိရဲ့ဆိုတာမျိုးထလိုက်ပြီးတော့လူသိရှင်ကြားရေးသားခဲ့တာလို့ဆွဆွဲခံရပါတယ်။သူ့ကိုတင်ထားတဲ့အမှုကိုတော့တင်းနှလာနေမှာတရားရုံးကအမိန့်ချမှာဖြစ်ပါတယ်။
VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ32 kHz 9833ညလိုက်ဒိုမီတာ32 kHz 9303ညလိုက်ဒိုမီတာ57 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။အချင်းကြီးနယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တွင်မြေပြိုကျမှုကြောင့်တေဆုံးသွားတဲ့သူတွေကရုပ်အလောင်း190ကျော်ကိုပြန်ရထားပြီဖြစ်ပြီးနောက်ထပ်လည်းရုပ်အလောင်းတွေထပ်ပြီးတော့တွေ့လာနေရတယ်လို့အချင်းကြီးနယ်ဒေသခံပညာရေးတာဝန်ရှိသူတဦးဖြစ်တဲ့ဦးတာလဲမောင်က Reuters သတင်းဌာနကိုပြောပါတယ်။တောက်ကြနေကမြေမြုပ်သူယူခဲ့တဲ့89ယောက်ကိုတော့ဘသူဘဝဆိုတာကိုဖော်ထုတ်နိုင်ခဲ့ပြီးဒီကနေ့မှာတော့နောက်ထပ်39ယောက်ကိုမြေမြုပ်သူယူခဲ့တယ်လို့လည်းသူကပြောပါတယ်။ဒီမှာဆိုရကတော့ကြောင်စိမ့်တွေမြေပြိုကျမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ပြည်ထောင်စုဝန်ကြီးတွေပါဝင်တဲ့စုံစမ်းရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်ပြီးဒီကနေ့မှာတော့စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေဖားကန့်မြို့မှာရောက်နေကြပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုကြောင်စိမ့်တွေမြေပြိုကျမှုအတွင်းလူတွေရာနဲ့ချီသေးဆုံးရတာဟာတိုင်းပြည်တွင်းမှာတရားဝင်အလုတ်ကန်ခွန်လန်းနေရှားပါနေရာကြောင့်အလုတ်သမားတွေဟာကြောက်တွင်းတွေမှာတွားရောက်လုတ်ကန်နေရတဲ့အတွက်ဖြစ်တယ်လို့မနေ့က Facebook လူမှုကွန်ရက်ဆောင်ရွက်လာကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးကမ်းအတွင်းမှာပြောကြားသွားပါတယ်။အခုလိုကြောက်စိမ့်တွင်းမြေပြိုကျပြီးလူပေါင်း100ကျော်တည်ဆုံရတာဟာအချင်းပြည်နယ်အတွင်းမှာတာဝန်မဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရကထိန်းချုပ်ဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်ဆိုပြီး Global Witness လို့ခေါ်တဲ့နိုင်ငံတကာသဘောဝတရားစာသားစောင့်ကြည့်ရေးအဖွဲ့ကလည်းကြာသပတေးနေ့ကပြောပါတယ်ကွာကြောင်စိမ့်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်ရှိတာဖြစ်ပြီးတော့အဲဒီကအများစုကိုအိန္ဒိယပြည်နိုင်ငံကိုတင်ပို့တာဖြစ်ပါတယ်ခင်ဗျာကမ္ဘာတစ်ဝန်းကိုဗစ် -19 ကာယရောဂါကူးစက်သူရေအတွက်70သန်းကျော်သွားပြီဖြစ်ပါတယ်ကမ္ဘာနိုင်ငံအတော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးနေပြီးတော့အဲဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်သူ 1.8 သန်းကျော်နဲ့အများဆုံးဖြစ်ပါတယ်အမေရိကန်မှာမနေ့တောက်ကြနေ့ကတရက်ထဲမှာကိုပဲကူးစက်သူ 9,800 ကျော်ခဲ့ပြီးဒါဟာတရက်ထဲမှာကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်သလို6ရက်အတွင်းမှာလည်း9ရက်မြောက်စံချိန်တင်ခဲ့တာဖြစ်ပါတယ်ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့244နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့အတွက်နိုင်ငံတော်လွတ်လပ်ရေးနေ့အခမ်းအနားတွေဆင်နွှဲဖို့လုပ်နေချိန်မှာပဲယောဂါပိုကူးစက်မှုတွေပြန်များလာနေတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေအတော်များများကလည်းသူတို့ပြည်နယ်တွေမှာကန့်သတ်ချက်တွေရှင်းချထားတာကိုပြန်ပြီးတော့ရုပ်သိမ်းလာနေပါတယ်ဗဇောနိုင်ငံမှာတော့ယောဂကူးစက်သူတသန်းခွဲကျော်ရှိပြီးတော့အမေရိကန်ပြည်ရင်ကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ဗဇောနိုင်ငံမှာတရုတ်နိုင်ငံက Sinovac ဆေးကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှုအစီအစဉ်ကိုလှုပ်ဖို့သဘောတူလိုက်ပါတယ်။ဒါပြင်လူတွေအနေနဲ့လမ်းလေပေါ်နဲ့အများပြည်သူတွေပို့ဆောင်ရေးရင်းနှီးပေါ်မှာနှာခေါင်းစည်းမျက်နှာပုံတက်ရမယ်ဆိုတဲ့ဥပဒေကိုသမ္မတဂျေရမ်ဘော်ဆိုနာရိုကမနေ့ကအတည်ပြုလိုက်ပါတယ်။ဒါမဲ့ဖျားเจ้าနေစာသင်เจ้าနေဈေးဆိုင်တွေလိုမျိုးအလုံးပိတ်နေရာတွေမှာနှာခေါင်းစည်းတွေတက်ရမယ်ဆိုတဲ့အပိုက်ကိုတော့ဗီဒီယိုသုံးပြီးတော့ပေးချခဲ့ပါတယ်။ဒီချိန်ထဲမှာပဲဗြိတိန်မှာတော့တန်ရှင်းရေးလုံသမားတွေ၊ကုန်တင်ကုန်ချလုံသမားတွေနဲ့ရုံးဝန်ထမ်းတွေဟာဗိုင်းရပ်စ်ပြန့်နှံ့အောင်တကယ်ဖြန့်နေတဲ့သူတွေဖြစ်တယ်လို့မြို့သားကျမကြီးဌာနရဲ့လေးလာတွေးရှိမှုအသစ်မှာတွေ့ရပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ12,000ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့ပါတယ်။ဒါပြင်ဒီနေ့တရက်ထဲမှာတဲ့ဗိုင်းရပ်စ်ကြောင့်သေဆုံးသူ442ယောက်ရှိတယ်လို့လည်းပြောပါတယ်။မတော်မိုးရသည့်ရောက်လာချိန်မှာပဲနိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းတွေမှာကူးစက်မှုတွေမြင့်တက်လာနေပါတယ်။မွန်ဘိုင်းမြို့တီရှိရာမဟာရာရှ်ထရာပီနယ်မှာလည်းကူးစက်မှုတို့အများဆုံးဖြစ်ပြီးတော့ဒီနေ့တရက်အထက်မှာလည်းကူးစက်သူ6,300ကျော်ရှိပြီးတော့သေဆုံးသူလည်း198ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ထိကူးစက်သူ6,400ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးနိုင်ငံဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်108ယောက်ရှိခဲ့တာကြောင့်အနာမိုင်းဒီဟာမောဘုံမျိုးကအထက်မြင့်လူတွေအဆောင်9ခုနဲ့စင်ကြဘုံဒေသနောက်ထပ်3ခုကိုအပြင်မထွက်ရအမိန့်တွေချမှတ်လိုက်ပါတယ်။အဲ့ဒီအထက်မြင့်အဆောင်တွေကလူ3,000ကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်တားမြစ်ထားလိုက်ပြီးတော့ဘယ်သူမှအဝယ်ထွက်လို့ရမှာမဟုတ်ပါဘူး။ Flemington နဲ့ Cansenan အဆောင်တွေမှာနေတဲ့သူတွေအတွက်လိုအပ်တဲ့အစားအသောက်နဲ့ဈေးတွေကိုပို့ပေးသွားမှာဖြစ်သလိုအရက်တွေလည်းပေးမယ်လို့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။ဒါပြင် Kensington Flemington နဲ့ Melbourne မြို့မြောက်ပိုင်းစင်ကြယ်ဘုံဒေသတွေကို virus ကန့်သတ်မှုအဆင့်3ဖြစ်သတ်မှတ်ပြီးတော့ဒေသခံတွေအနေနဲ့အစားအစာစီးပွားလူကျင်ကလုပ်ဖို့အလုံးနဲ့ကျောင်းတွေသွားဖို့အတွက်ကိုပဲအိမ်ထဲကနေအပြင်ထွက်လို့ရမှာဖြစ်ပါတယ်ခင်ဗျာ။ Spain La Liga ပွဲတွေကိုတောက်ချနေကကစားကြရမှာ Atletico Madrid အသင်းကမယောကာကို3-0မရှိနဲ့နိုင်တော့ပါတယ်။ Atletico အတွက်ဂိုးတွေကိုတော့ Morata က2ဂိုး၊ Koke က2ဂိုးသွင်းပေးခဲ့တာပါ။ ဒါကြောင့် Atletico Madrid တင်းဟာတပွဲပိုကစားပြီး34ပွဲမှာ62မှတ်နဲ့တတိယနေရာမှာရှိနေပါတယ်။33ပွဲကစားပြီးချိန်မှာတော့ Real Madrid က84မှတ်နဲ့ဇယားထိပ်ကဦးဆောင်နေပြီး Barcelona က80နဲ့ဒုတိယနေရာမှာရှိနေပါတယ်။အချိန်ထဲမှာပဲ Barcelona အသင်းကကမ္ဘာကျော်တိုက်စင်မှုမက်ဆီဟာလည်းအသင်းကနေထွက်မယ်ဆိုတဲ့သတင်းတွေအတော်လေးကိုကြေကြေလောင်လောင်ထွက်လာနေပြီးတော့ဒါဟာမက်ဆီ Barcelona မှာကစားခဲ့တဲ့တန်တန်းလျှောက်အသင်းကနေပြောင်းမယ်လို့အတန်ထွက်လာတာဟာအကျေလောင်ဆုံးလို့ပြောရမှာပါ။ဖရက်ချောင်းရနာထားတဲ့အမှတ်ပေးပွဲတွေပြန်စပြီးတဲ့နောက်ပိုင်း6ပွဲကစားရမှာဘာစလိုနာအသင်းဟာ3ပွဲနိုင်ပြီး3ပွဲပြေချလို့ဇယားထိပ်ကနေဦးဆောင်နေတာကနေအခုခါမှာရီယယ်မက်ဒရစ်နောက်မှာ၄မှတ်ခွာနဲ့ဒုတိယနေရာမှာရှိနေပြီးအသင်းမှာလည်းပြဿနာတွေရှိနေတယ်ဆိုတော့သတင်းတွေအတော်လေးကိုထွက်လာနေတာဖြစ်ပါတယ်ဒီအမေရိကန်တိုင်းရဲ့မြန်မာဘာသာစီစဉ်လေးကိုည7:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးသတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကျမစုမမရှင်လူအများပြားသိဆုံးကြရတဲ့ဖားကန့်ကြောက်စိမ့်နယ်မြေမြေပြိုတဲ့ဖြစ်ရပ်ကိုစုံစမ်းမဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ပေါ်မှာအမြင်သဘောထားတချို့ကိုပြောပြပေးကြပါမယ်။ချက်ချင်းပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တုဖို့ရေးလုပ်ငန်းခွင်တွေနဲ့စွန့်ပစ်မြေစာပုံတွေမှာမြေပြိုကြလို့လွန်ခဲ့တဲ့6နှစ်အတွင်းမှာကိုလူအနည်းဆုံး900ကျော်လောက်သေဆုံးခဲ့ရပြီးလက်တလုံးဖားကန့်ဝေခွာခြင်းရအနည်းမြေပြိုကြမှုကြောင့်လူ190ကျော်အသက်ဆုံးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါစိုးရိမ်တကြီးဖြစ်လာကြရတဲ့ဒီကြောင့်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့အဖွဲ့တစ်ဖွဲ့ကိုသမရဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်ပါတယ်။တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားတဲ့ဒီစုံစမ်းရေးအဖွဲ့ဟာတကယ်ပဲဒီကြောင့်စိမ့်မြေတွေကလူအစုလိုက်ပြုံလိုက်တင်ဆောင်ရမှုတွေတရားစတာတူဖော်မှုဆိုင်ရာစိန်ခေါ်ချက်တွေကိုစုံစမ်းဖော်ထုတ်နိုင်မှာမလားဆိုတဲ့ပေါ်မေးခွန်းထုတ်တာတွေရှိပါတယ်။ဒီထဲကတူကတော့တဘာဝပတ်ဝန်းကျင်ထိနေလှူရှာသူစိမ့်လက်အမိမြေကဥဝင်မျိုးသူဖြစ်ပါတယ်
ကြည့်ရမယ်လို့တော့မထင်ဘူးဗျာဘာလို့လဲဆိုတော့ဒါကဟိုနည်းပညာပြဿနာမဟုတ်ဘူးပတ်ဝန်းကျင်ရဲ့ပြဿနာမဟုတ်ဘူးနိုင်ငံရေးပြဿနာကိုအဲ့ဒါရောင်ဆက်ဖြစ်ပေါ်လာတဲ့အခုလူမှုဒုက္ခတွေပေါ့နော်နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာတရားဥပဒေစိုးမိုးနိုင်မှာဒါလည်းလုပ်တဲ့နဲ့လုပ်ထက်တာတွေလုပ်နိုင်မှာဖြစ်တယ်သို့တော်ဖြစ်နေတာကအဲ့ဒီကြောက်စိမ့်ဒေတာကအုတ်ချုပ်ရေးစီမံခန့်ခွဲမှုအာဏာအပြည့်အဝရှိတဲ့ဒေတာမဟုတ်ဘူးလေစစ်အုတ်ချုပ်ရေးတပိုင်းရောက်နေတဲ့နေရာကိုဘာလို့လဲဆိုတော့နေမြေနေသားကမငြိမ်းချမ်းတဲ့နေရာဆိုတော့တိုက်ရဲစွမ်းမမှုရှိတယ်နောက်လည်းနိုင်ငံဖွဲ့ပြည်လှုပ်ရှားမှုရှိရဲဆိုတဲ့အခါကျတော့အုတ်ချုပ်ရေးအနာအပြည့်ဝမရှိဘူးပေါ့မရှိတဲ့အခါကျတော့ခုသွားတဲ့ဖွဲ့ထဲမှာဝင်ကြီးပါတယ်ပြည်ဝင်ကြီးပါတယ်သူတို့ကတော့ဘုံကြီးဆိုင်ရာအမြင်ပြောမယ်အုတ်ချုပ်ရေးဆိုင်ရာအမြင်ပြောမယ်တိုးတော့ဖြစ်နေတာအဲ့မှာစောင့်ပြောတဲ့နေနေအေဂျင့်မှုနဲ့ဆက်ဆက်ပြီးဖြစ်တဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်ကျွန်တော်ကတော့သိပြီးတော့ကြည့်အောင်မယ်စီမံကစားမဖြစ်နိုင်ဘူးမြင်ပါတယ်ဗျဟုတ်ပြီအဲ့တော့အကောင်းဆုံးဘာလုပ်နိုင်မလဲဆိုရင်တော့အခု EITI process ဆိုတာရှိတာပဲเนาะတိုးတော့ကျွန်တော်ဒီနိုင်ငံတော်အဆင့်ကလုပ်တဲ့ EITI process တော့မှာအဲ့ကိုသွားပြီးကြည့်ဖို့အတွက်ကိုစိုးရအောင်မယူနိုင်ဘူးဂျုံဂျုံရင်းအကြောင်းပြချက်နဲ့เนาะနိုင်ငံတော်အဆင့်လုပ်တဲ့စီမံချက်ကြီးတော်မှာမတော်ဘူးအလိုကန့်သက်ချက်ကြီးရှိတယ်မလုံးနိုင်တော့ပါဖြစ်မယ်ဆိုတော့ဒီလိုမျိုးပဲလူတွေအသက်တွေဆုံးရှုံးနေရတာတွေကတော့ဖြစ်နေမယ်လို့တော့တုံ့တက်ပါတယ
်ဒီလိုတရားစာတဒုဖို့မှုတွေကနေနောက်ဆက်တွဲဆိုးကျိုးတက်ရောက်မှုတွေဖြစ်တဲ့လူသေဆုံးမှုတွေမှာအဓိကတာဝန်အရှိဆုံးဖြစ်တဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကိုယ်တိုင်စုံစမ်းရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်လို့ဒီမြေပြိုမှုဖြစ်စဉ်တွေကိုတောက်လျှောက်နီးကပ်ဆောင်ကြည့်လာသူဒေသခံသတင်းသမားတဦးဖြစ်တဲ့ကိုစော်မိုးထက်ကပြောပါတယ
်။ဒါမျိုးကြီးဖြစ်ကြမှာဟိုအသေးအတလူကြားကောင်းအောင်လုပ်တဲ့ပုံစံမျိုးကြီးကဟိုကျွန်တော်တို့ကတော့ဖက်ကဒေသနေတဲ့လူတွေဆိုတော့ကျုံးရေပေါ့နော်။ဦးအောင်ဝင်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားတယ်။နောက်ဆုံးတာဝန်ရှိတဲ့လူကဘယ်သူလုံးဆိုလို့ရှိရင်လည်းဦးအောင်ဝင်းပဲပြန်ရှိမှာပဲလေ။တရားစတာဝင်ကြီးပြည်တော်စုဝင်ကြီးကိုယ်တိုင်ကချက်ချက်မမှန်နဲ့ဥရေပေါင်နဲ့ညီညီမလုံဆောင်တဲ့ကုမ္ပဏီတွေကိုအရေးယူတာမျိုးလည်းမရှိဘူးတတိပေးတာမျိုးလည်းမရှိတဲ့အခါကျတော့ဒါကြီးကအရှင်းပြောကြောက်စိတ်တူးနေတာမင်းမဲ့တိုက်ကြည့်လို့တူးနေတဲ့အခါကျတော့တာဝန်အရှိဆုံးတရားစတာနဲ့သဘောပေါက်ညီထိပ်ပြီးဝင်ကြီးဌာနကချက်ချက်မမှန်ကင်တွေဖြေရှင်းခြင်းမရှိဘဲနဲ့ပြီးတော့ထွက်လိုက်တော့ဥက္ကဋ္ဌကိုဦးဝင်းဝင်းကိုဥက္ကဋ္ဌတရားမှာသွားထားတယ်ဆိုတော့ဒါကြီးကထိရောက်တဲ့ဒီစီမံဆောင်ရွက်မှုတစ်ခုဖြစ်မလာနိုင်ဘူးလို့တော့ကျွန်တော်ကတော့မြင်တယ်ဗျဟုတ်
ကြာပါပြီလေးကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကလေတည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေကနောက်ထပ်တွေ့တာနဲ့နောက်ဆုံးအခြေအနေတွေကိုလည်းကိုစော်မိုးထက်ကပြောပြပါဗျ
။ဒီနေ့မနေ့ပိုင်းပေါ့နော်ကျွန်တော်တို့ရှာဖွေရရှိတာက2လောင်းရတယ်နော်။ဒီလက်ရှိဝေကာသုတ်တံမှုရောက်ရှိလာတဲ့181လောင်းဟိုရရှိသွားပြီလို့ပြောရတယ်ပေါ့နော်။အဲ့တော့မနေ့ကအရုံကတော့89လောင်းယူလိုက်တယ်ပေါ့နော်။အဲနောက်ထပ်လက်တက်တကုန်တွေတည်တည်တဲ့2လောင်း တချို့မလဲတော့ကျွန်တော်တို့မသိဘူ
းသမရဖွဲ့ပေးထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတာဝန်ရှိသူတွေကတော့ဒီကနေ့မှာပဲဖားကတ်ဒေတာကိုရောက်လာကြပြီလို့ဖားကတ်ဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးခင်မောင်မြင့်ကပြောပြပါတယ
်ပြန်ဆန်းဝင်ကြီးဦးဝင်းပါတယ်တည်ဆုံးလူတွေအတွက်ပါညာထောက်ပံ့ဖို့အတွက်ကတော့သူတို့ပြေပြန်ပါတယ်နောက်ပြီးတော့မှကြည်လေးဝင်ကြီးပါတယ်သူဒီညဒီမှာအိမ်မယ်သူတို့စစ်စင်းမဲ့ဟာလဲပါမယ်လိုအပ်လိုအပ်တယ်ဗျာအရေးကြီးမှလဲပါတော့ဗျာ
ဖားကန်ဒေတာကြောက်စိမ့်တွေမြေပြိုကြောက်မှုတွေဟာပြည်စင်တိုင်းအခုလိုမိုးရင်းကာလမှာဖြစ်လေရှိပြီးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးမှုတွေပေါ်ရောက်ခဲ့တာရှိတယ်လို့ထိရောက်တဲ့အရေးယူမှုတွေလည်းမရှိခဲ့တာမို့အခုသမရဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးမှုကရောထိရောက်နိုင်မှာမလားဆိုတာသဘာဝတော်ဝင်ကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေနဲ့ဒေတာခံလေးဘက်ကစောင့်ကြည့်နေကြကြောင်းပါရှင်
COVID-19 အရေးပေါ်ကာလမှာပိတ်ထားတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ပြည်မြို့ကြားကုန်သွယ်ရေးလေကိတ်တွေပြန်ဖွင့်တော့မယ်အကြောင်းပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မြို့မှာဇူလိုင်လ3ရက်နေ့ကကျင်းပခဲ့တဲ့နေဆက်ကုန်သွယ်ရေးနဲ့ COVID-19 ကပ်ရောဂါထိခိုက်မှုဆိုင်ရာအစည်းအဝေးကနေလေကိတ်တွေပြန်ဖွင့်မယ်အကြောင်းကိုဆုံးဖြတ်ခဲ့တာပါ။တက္ကသိုလ်အုပ်ချုပ်ရေးမှူး9 Office Sampan Thrat ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။
နိုင်နိုင်ငံကုန်သွယ်ရေးအတွက်အရေးပါတဲ့နေဆက်ဖြတ်ကျော်တဲ့လမ်းကြောင်းတွေကိုပြန်ဖွင့်ပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်အရေးပေါ်ကာလအတွင်းမှာနိုင်နိုင်ငံနေဆက်တောင်ရင်းမြစ်ခေါ်မိုးရင်းမြစ်တလျှောက်ကကုန်သွယ်ရေးလမ်းကြောင်း33နေရာကိုပိတ်ထားခဲ့ပြီးအခုကမှတော့ရောဂါပိုးဆိုင်ရာပြန့်ပွားမှုတွေကိုထိန်းချုပ်နိုင်ပြီဖြစ်တယ်လို့နှစ်ဖက်ကုန်သွယ်ရေးဘက်ကလည်းဆုံးရှုံးနေတာမှုတွေဖြစ်နေတာတွေကြောင့်စံတက်ကာလအဖြစ်ကုန်နေသွားလာလို့ရအောင်ဇူလိုင်လ6ရက်နေ့တနင်္လာနေ့ကစပြီးပြန်ဖွင့်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်ဆိုပြီးပြောသွားတာပါဒီဆွေးနွေးပွဲမှာတက္ကသိုလ်ကအုပ်ချုပ်ရေးအဖွဲ့တွေရဲတပ်ဖွဲ့ဝင်တွေကုန်သွယ်ကြီးများအသင်းကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးကျန်းမာရေးအဖွဲ့စည်းတီးကကိုယ်စားလှယ်ပေါင်း80ကျော်တက်ရောက်ခဲ့တာပါဒီဂိတ်တွေကိုနှစ်နိုင်ငံနေဆက်ကုန်စည်ထက်တန်းရေးအတွက်ဖွင့်ပေးမှာဖြစ်ပါတယ်တက္ကသိုလ်မဲဆောက်တဆောင်ရမ်းမဲလက်မဖုတ်ခရမြို့နယ်အတွင်းကတောင်ရင်းမြစ်တလျှောက်မှာရှိနေတဲ့နေဆက်ဂိတ်33ဂိတ်ကိုတပတ်မှာ9ရက်ဖွင့်ပေးမှာဖြစ်ပြီးမနေ့9နှစ်လာရီကနေညနေ6နှစ်လီအထိပြန်ဖွင့်ပေးမှာဖြစ်ပါတယ်ဒီအတွက်နှစ်နိုင်ငံထွက်ကုန်နေနဲ့နိုင်ငံခြားကလာတဲ့တပတ်ရိပ်ပစ္စည်းများကိုဖြတ်တန်းပို့ဆောင်ပေးမှာဖြစ်ပေမဲ့နှစ်နိုင်ငံကြားကူးတန်းသွားလာအလုပ်လုပ်နေကြတဲ့သူတွေကိုတော့ဖြတ်တန်းခွင့်ဆက်လက်ပိတ်ထားမယ်လို့ဆိုပါတယ်ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အိန္ဒိချင်းအိန္ဒိယနိုင်ငံမှာဂန္ဓာရကျိုင်းကောင်တွေကြောင့်စိုက်ခင်းတွေဆူဆူဝဝပျက်စီးဆုံးရှုံးမှုတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံမှာလည်းသီးနှံစိုက်ခင်းတွေကိုဂန္ဓာရကျိုင်းကောင်အန်ရဲကကြိုတင်ကာကွယ်ဖို့တတိပေးချက်တွေထုတ်ပြန်ထားတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မအိန္ဒနာထုံးပါမြန်မာမှာကန္နာယကျိန်းကောင်အန်ရဲကြားရောက်လာနိုင်တဲ့ဒေတာတွေကိုစိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။ထိရောက်တဲ့နှိမ်နှင်းမှုတွေလုံနိုင်ဖို့အတွက်ကျိန်းကောင်တွေကိုတွေ့ရင်သက်ဆိုင်ရာစိုက်ပျိုးရေးဦးစီးဌာနအစဉ်စဉ်နဲ့ဆက်ဆက်အဖွဲ့အစည်းတွေကိုအကြောင်းကြားကြဖို့လည်းထုတ်ပြန်ထားပါတယ်။ကန္နာယကျိန်းကောင်တွေဟာမြန်မာနဲ့အိမ်ကြီးချင်းဖြစ်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုပြန့်နှံ့လာပြီးဖြစ်တာကြောင့်ဒီလိုသတိပေးတာတွေကိုလုပ်နေတာဖြစ်ပါတယ်။ပိုးအန်ရဲကြားရောက်နိုင်တာနဲ့ပတ်သက်လို့တစ်တော်ဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကအခုလိုပြောပါတယ်။
ကိုဘကဒီလိုဟာမျိုးတွေကြာလာလို့ချင်းကစာမေးအိကပေါ်မှာကိုယ့်ရဲ့ပြည်မှာမပတ်ဝန်းကျင်ပေါ်မှာရှိခဲ့တဲ့အတွက်ပြင်ဆင်ထားပေးတဲ့ဟာမျိုးကတော့ဘာဖြစ်ဖြစ်ပြောအထူးရှာမခံနိုင်တဲ့ကဏ္ဍတွေဆိုလို့ချင်းပြင်ဆင်နေလာပေါ့ဒါလေးကြတော့ဂျာဒီဥတုပေါ်မှာလည်းမူတည်ပေါ့နော်အချင်းချင်းချင်းကောင်မှာလည်းမူတည်ရပေါ့ဒါလိုဟိုလိုလောလောဆယ်ကအိန္ဒိယကြာလာခဏပြီးတော့အာဖရိကလိုခဏပါကစ္စတန်လိုဒီဘက်ပြည်မှာလည်းခဏပြီးတော့အင်တိုင်းအားလိုက်ကိုအများကြီးကြာလာမျိုးကျွန်တော်တို့သိကြည့်ရကြာပြီးဆိုတော့ဒီကိန်းနဲ့ကြာလာမျိုးဖြစ်တဲ့အတွက်ကိုကြာရင်မလုပ်မလဲဆိုတဲ့ plan ကတော့သက်ဆိုင်ရာစက်တာတွေရပေါ့နော်ဟိုစက်တာတွေကတော့ပြင်ဆင်ထားတာတော့ကိုယ့်ပဲဝန်မလေးဘူးပေါ့နော်
မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာရှိတဲ့ဒေသတွေဖြစ်တဲ့ရခိုင်ပြည်နယ်ကမောင်တော်ဘူတီတောင်ရတိတောင်စစ်တွေနဲ့ကြောက်ဖြူချင်းပြည်နယ်ကတွန်းဆန်ထန်တလန်နဲ့ပလတ်ဝဒေသတွေစကိုင်းတိုင်းကလေရှိဟောင်းမလင်းနဲ့တမူကချင်းပြည်နယ်ကပူတာအိုနဲ့မချမ်းဘောမြို့နယ်တွေမှာ ကောင်ဖြတ်တန်းဝင်ရောက်လာနိုင်မဲ့အန္တရာယ်ရှိရာကြောင့်စိုက်ပျိုးရေးဦးစီးဌာနသတိထားစောင့်ကြည့်ဖို့သတ်မှတ်ထားပါတယ်ဒီကနာရကျိုင်းကောင်တွေရဲ့ပောက်ပွားရဒေသအာဖရိကတိုက်အလဲပိုင်းကနေတဆင်းအိန္ဒိယနဲ့ပါကစ္စတန်တို့မှာရှိတဲ့လွင်ပြင်တွေကိုရောက်ရှိလာပြီးတော့လေလံကြောင်းအတိုင်းနီးစပ်ရာနိုင်ငံတွေကိုရောက်လာတတ်ကြပါတယ်။သူတို့တွေကတနေ့ကိုလေဆုံမှာကီလိုမီတာ90ကနေ100အထိကျန်ပန်းနိုင်ကြပါတယ်။မာလီနဲ့အီသီယိုးပီးယားနိုင်ငံကပြည်နယ်ဆိုင်ခင်းတွေမှာဇန်နဝါရီလလောက်ကစပြီးကြာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနှစ်နိုင်ငံမှာ25နှစ်အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒါကြောင့်လည်းမြန်မာမှာကျိုင်းကောင်ကြာရနိုင်တဲ့နေရာတွေမှာတောင်တူလက်သမားတွေကိုပညာပေးတာသတိပေးရတွေလုပ်နေပြီလို့စိုက်ပျိုးရေးဦးစီးဌာနကတည်ရပါတယ်။1982ခုနှစ်ကအိန္ဒိယနိုင်ငံမှာကျိုင်းကောင်တွေအများပြားကြာရောက်ခဲ့တာကြောင့်မြန်မာနိုင်ငံမှာလည်းသတိပေးချက်ထုတ်ပြန်ခဲ့ပြီးပေမဲ့မြန်မာနိုင်ငံကိုပြန့်နှံ့ခဲ့ခြင်းတော့မရှိခဲ့ပါဘူးရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာနိုင်ငံတော်အမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။ဒီတစ်ပတ်မှာတော့အလုံးလက်မဲ့နှုံမြင့်တက်လာတာကြောင့်အလုပ်သမားတွေခီးသွားလုံများလောက်ကိုင်းနေသူတွေနဲ့အစိုးရဘက်မှအခက်အခဲကြုံရတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါ။
ဒါကသူကပြောတာဟာသူကလမ်းပါပြောက်သွားတာအခုကတော့အိမ်ရောက်နေတော့ဘာလို့လို့တော့မှမသိကိုပြီးပြီးမှပဲပြန်သွားပြီးတော့ပြန်ချရမှာမဟုတ်ဘူး
။သူမကတော့မက်တင်တင်မှာသူမဟာ COVID-19 မဖြစ်ခဲ့အချိန်ကလေးကအဲလန်းညော်အလုပ်ကိုရဖို့ကြိုးစားနေတဲ့လူငယ်တစ်ယောက်ဖြစ်ပါတယ်။ခြေသောလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကတော့လုပ်ငန်းတွေအမြန်ဆုံးပုံမှန်ဖြစ်လာမယ်လို့မျှော်လင့်နေကြပေမဲ့တစ်ချိန်တည်းမှာပဲအလုံနာခံလိုက်ရတဲ့သူတွေကလည်းများပြားနေသေးပါဒီဆောင်မကိုဒို့အတန်သတင်းတောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အဲကျွန်တော်ဒီလက်ရှိကြတော့ဒီပြည့်နေတော့လေးရက်ဆော့ရဲပြောရမယ်နော်။အဲနောက်တစ်ခုပြောပြရတော့လေဒီဟာဒီယောဂါဒီ COVID-19 COVID-19 ယောဂါယောဂါဖြစ်နေတဲ့အတော်အတွင်းဆိုတော့ဒီ channel လို့တွေရတယ်ဘယ်လို့တွေဟိုတော်တော်များများလည်းမခေါ်တော့ဒီဒီမှာအပေါ်မှာဆက်မပြီးဖြစ်နေကြတယ်တော့ဒါကလည်းကြုံတာပေါ့ဒီလက်ရှိကတော့ဟုတ်ကျွန်တော်တို့လည်းနောက်လည်းဒီလိုမျိုးပဲထောက်ပြတဲ့ဒီလိုကြုံမလို့ထင်ပါတယ
်။သူကတော့ရုပ်တလိုင်းတစ်ခုမှာတရင်တောင်းအလုပ်လုပ်ခဲ့သူကိုပြပြပါ။ COVID-19 ဖြစ်တဲ့အချိန်မှာဝင်ငွေအခက်အခဲကြောင့်ဝန်ထမ်းလျှော့ခဲ့တဲ့လုပ်ငန်းတွေထဲမှာမီဒီယာလုပ်ငန်းတချို့လည်းပါဝင်ခဲ့ပါရဲ့။လုပ်ငန်းတွေကလူလျှော့ကြတာကြောင့်ကိုပြပြလို့ပဲ COVID-19 ကပ်ရောဂါဖြစ်တဲ့အချိန်မြန်မာနိုင်ငံမှာအလုပ်လက်မဲ့ဖြစ်တဲ့သူတသိန်းခွဲဝန်းကျင်ထိရှိလာပါရဲ့။သူတို့တွေဟာအလုပ်တက်ကိုပြင်ရဖို့လည်းအခက်အခဲတွေကြုံနေရတာပါ။သူကျွမ်းကျင်တဲ့တရင်တော်အလုပ်ကိုပဲဆက်ပြီးလုပ်ကင်ခြင်းနဲ့ကိုပြေရှိုးက
အရင်လုပ်ကြနေတယ်ကျွန်တော်ဒီဝေဆောကံနဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီဒီဟိုတကယ်ပပတော့လေဟိုဥပမာပေါ့နှစ်ပတ်သုံးပတ်အနည်းဆုံးတော့တစ်လလုံးလို့ပြောပြနေတာပေါ့နော်။ဘာလို့လဲကျွန်တော်လည်းအလုပ်ကနေပဲခိုင်းကျင်တယ်ဆိုကျွန်တော်လည်းတစ်လကြည့်ပြောရတယ်လေ။အခုကဒီလိုကြတော့ကိုရက်လုပ်တော့တစ်လကြည့်ပြန်ရတယ်ဒီလိုကြတော့ထုတ်ပြန်လို့ပြင်ဂျပန်မျိုးလိုမျိုးထုတ်တာလားဗျာ။ဟိုမဲ့ဖြစ်ဖြစ်ရှိရှိထုတ်တာလားထားတယ်ဒီလိုဝေဆောရောမျိုးကကြည့်ပြောလို့ရတဲ့ဟာတယ်လေ။ကြည့်ပြောလို့ရတဲ့ဟာမျိုးကြတော့ဒီလိုကြီးပြည့်စုံတဲ့အချိန်ဆက်စပ်လက်ကမျိုးရလို့ဖြစ်တယ်ဗျာအဲ့လိုသဘောမျိုးတည်ရပါလို့နေတဲ့နေမှာသူသူပြောပြီးရမှာဒီတော့ဖြစ်သွားတဲ့နေသားမျိုးကြတော့နောက်တစ်ခုကိုကြတော့ကျွန်တော်တို့ချာဖို့ရတဲ့အချိန်မရှိတော့ဘူးဒီလိုကဘာလို့ရမလဲလဲဒီအစီအစဉ်ချာတော့များဘောရုပ်ပြည့်ပြီးတော့ဘာဖြစ်လို့ဖြစ်သွားမလဲကိုယ်ကပဲဟိုဟိုဘာဖြစ်နေခံရလဲကိုယ်ကမလုပ်ရောမလုပ်ရောငါသုံးမဝင်တော့ဘူးလို့ကမျိုးလက်ခံစားရတယ်ဗျာပြီးတော့နောက်တစ်ခုကဟိုဘာဆက်လို့ရမယ်ပြောလဲတူကြီးတူကြီးနေရလိုက်ရတဲ့ကြောင့်မို့ဘာလို့ရမယ်မလဲမသိတော့ဘူးအဲ့လိုသူတို့ပြန်အဲ့တော့ဟိုဆက်နေရပြီးတော့ဒီယာကြီးကိုတောင်းကြပြီးဒီယောဂါကြီးဆက်နေရကြီးကိုတောင်းကြပြီးအဲ့လိုစစ်စစ်လက်ကကြီးစစ်စစ်ကမ်းမကြီးလုပ်ကိုတော့မသိဘူးပေါ့နော်ဒါပြောဟိုချုပ်ပြောစစ်ပနောရဲ့စကိုင်းပြင်ကျော်ကြီးပဲဆလာကြည့်ပြောဒီလိုလက်ကကြည့်ပါအဲ့လိုနေထားကုန်တော့တောင်းကြည့်
ကိုဗစ် -19 ဖြစ်နေတဲ့အချိန်မှာဆင်းတဲ့ဆေးပစ္စည်းတင်သွင်းတဲ့လုပ်ငန်းတွေနဲ့စီးရုံတွေကတော့ဝန်ထမ်းတွေပို့ပြီးခေါ်လာကြပါတယ်။နောက်ပြီးအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာလည်းလူတွေအိမ်မှာနေရင်အလုပ်လုပ်တာများလာတဲ့အကျွတ်ကျွမ်းကျင်နည်းပညာဝန်ထမ်းတွေကိုအလုပ်ခေါ်နေပါတယ်။ကိုဗစ် -19 စဖြစ်ကလေးကတိတိတတနဲ့လုံးဝရပ်တန့်ခဲ့ရတာကတော့ခရီးသွားလုပ်ငန်းကမ္ဘာလုံးဆိုင်ရာကပ်ရောဂါဖြစ်တဲ့အကျွတ်နိုင်ငံတိုင်းဟာလည်းသူတို့နိုင်ငံတွင်ရောဂါကူးစက်တာကိုထိန်းချုပ်ဖို့လေကြောင်းကတဆင့်ခရီးသွားတာကိုပိတ်ထားကြပါတယ်။ မြန်မာနိုင်ငံမှာလည်းတချို့အထူးကိစ္စရပ်တွေကလွှင့်ရင်ခရီးတဲ့တင်လင်းရင်တွေစိုက်ကတ်သွားလာခွင့်နဲ့ပြည်ဝင်ခွင့်တွေကိုဇူလိုင်လ31ရက်နေ့အထိပိတ်ချပါသေးတယ်။အခုလိုခရီးသွားလုပ်ငန်းတွေရပ်တန့်နေတဲ့ကာလဟာအီတလီအဲလန်ညွန့်အလုပ်ကိုစိတ်ဝင်စားရဲမှတ်ပြခြင်းအတွက်ကတော့အလုပ်ရဖို့မဖြစ်နိုင်တဲ့ကာလတစ်ခုဖြစ်ခဲ့ပါတယ်။ရန်ကုန်မှာကိုဗစ် -19 မဖြစ်ခင်၂လလောက်ကတည်းကအလုပ်ရှာခဲ့ပြီးအချိန်၅လလောက်အကြာအလုပ်ရှာခဲ့ပြီးတဲ့နောက်မှာတော့အလုပ်မရတဲ့အကျွတ်ဇာတိငယ်၊ကရားပြည်ငယ်ဒီမော့ဆုံမျိုးမှာခဏပြန်နေနေရသူပါ။သူက
အလုပ်ရှာတဲ့ခါကျတော့မရခွာအရင်ပြန်ရတယ်သူကရန်နေရတာ။စိတ်ကစိုးစိုးဖြစ်သွားမှကိုယ်လမ်းပါပြောက်သွားတာ။အခုကတော့အိမ်ရောက်နေတော့ပါလုံးလုံးတော့မသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ရှာရမှာပေါ့နော်အဲ့ဒီတွေ့လဲကိုကအခုမှကျွန်မမကျွန်မကိုကကိုပါတာကိုပါတာဆိုတော့ဒီလိုဆိုချက်လေးလာဟုတ်အခုဒီရောက်နေတာရေးစိတ်ကျုံနဲ့ကိုလှုပ်ရှင်ရှာတော့တုံ့နေရ
မတင်းနေလှုပ်ရှားခဲ့တဲ့ကုမ္ပဏီတချို့ကကိုဗစ် -19 ကာလမို့လဆလျှော့ပြီးခေါ်တာကြောင့်ရန်ကုန်မှာရက်ချီကိုမလောက်တဲ့အတွက်မလှုပ်ဖြစ်ခဲ့တယ်လို့တချို့ကတော့အင်တာဗျူးအောင်မခေါ်ခဲ့ကြပါဘူးသူကအလုံးမရခင်စက်ကြာမှာဇေယျဝါဒနာပါရဲ့အကျွတ်အွန်လိုင်းကနေကြားပြည့်နဲ့ကြွယ်ဒေသအစားအစာတွေကိုရောင်းချနေပါတယ်။လုပ်ငန်းတွေပြန်လည်လည်ပိုက်နိုင်မယ်ဆိုတဲ့အချိန်ကတော့ကန့်သတ်မှုတွေကိုဖြေလျှော့ပေးမယ်အစိုးရရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။မြန်မာနိုင်ငံမှာအလုံးလက်မဲ့နှုန်းဟာကိုဗစ် -19 ကြောင့်ပိုပြီးအကျပ်ဘက်ကိုဦးတည်သွားနေပါတယ်။ဆက်ရုံများစွာဟာလည်းကိုဗစ် -19 ရဲ့ရက်ခတ်မှုကြောင့်ပိတ်လိုက်ကြရတာပါ။တိမ့်ချီတဲ့မြန်မာရွှေပြောင်းလုပ်သားတွေဟာလည်းကယ်ဆယ်ရေးလေယာဉ်တွေရဲစိုက်ခိတွေကနေမြန်မာနိုင်ငံကိုပြန်လာခဲ့ရပါပြီ။အလုတ်လက်မဲ့ဖြစ်လို့အိမ်ကျန်ရသူတွေအများအပြားပါ။ဦးမျိုးအောင်ကအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အငြင်းအကျွင်းဝင်ဖြစ်ပြီးတော့သူဟာအလုတ်ရှင်နဲ့အလုတ်သမားကြားအလုတ်ရရှိရေးချိတ်ဆက်ပေးဖို့ကြိုးစားနေပါတယ်
။ငါတို့ဝန်ကြီးဌာနကလေအလုတ်ကံကိုချိတ်ဆက်ပေးတာပေါ့နော်။ဒါငါတို့ရဲ့တာဝန်ရပြလား။အလုတ်ကံနဲ့ဖန်တီးကြိုင်ခွင့်ကဒုစီမာကမရှိဘူး။အလူကူတော့ရှိတယ်အပြိပအလုပ်သမားတွေတော့ငါတို့တာဝန်ယူပြီးတော့ဒီအေဂျင်စီကိုတာဝန်ပြီးတော့မှအောင်မှတမန်နေရှာကိုင်းနေကိုရီးယားဆိုရင်ငါတို့နိုင်ငံကြီးလူကြီးလုပ်တယ်ဆိုတာတော့တယ်အလုပ်ကိုင်းလာတတ်ဒီနေအလုပ်သမားရှာပွေရုံ89ရုံငယ်ကျော်ပဲနေလုပ်တယ်မိုဘိုင်းကြီးနေသွားပြီးတော့မှလုပ်ပေးတာပါနော်အခုကာလကတော့ဗာလဲဆိုတော့လူဝက်ချက်ကတော့ဒီနေနဲ့တိုင်းလိုက်မှဘလူစင့်နေအကောင့်ချက်ပေါ်မလဲပေါ့နော်သူတို့မှပေါ်လာမဲ့လုပ်ပြီးဝီးဌာနတွေကလည်းခုနကအခုတချို့တွင်ဝင်နန်းကလုခေါ်နေတာလည်းရှိတယ်လေ။နော်ဒီလိုမျိုးလေးတွေရှိတာ။ဟိုတို့ကပေါင်းစပ်ပြီးတော့တက်နေတဲ့ပေါင်းစပ်လုပ်ပေးနေတာပေါ့နော်
။အလုခန့်ရှာဖွေရေးလုပ်ငန်းလုပ်နေတဲ့မဆင်မာကတော့အခုအလုနားနေကြရတာကိုမေးထားပြီးနောက်ထပ်အလုတဲ့အကျွတ်ပြင်ဆင်စရာရှိတာကိုပြင်ချဖို့အကြံပြုပါတယ
်။လုပ်ငန်းတွေကပြန်ပြီးတော့မှဆက်ပြီးဖြစ်ပြီးတော့စတင်ပြီးကောင်းပြီ။ဘုံကြီးကဖြစ်လာပြီဆိုတာနဲ့လူတွေကဘုံလုံးပြန်ခေါ်ကြရတော့မှာပဲ။ခေါ်ကြရပြီဆိုလို့ရှိရင်လုပ်ဆောင်အဖွဲ့ကြီးကပုံပြီးတော့ကောင်းလာတာပေါ့။ဒါပေမဲ့ခုနကပြောလို့ရှိရင်ကိုယ်ကစက်တိကျပြင်ပြီးပြီးတော့ခုစီမှာနားနေရတဲ့လူတွေကလုပ်ဆောင်အဖွဲ့ကြီးကခေါ်ကိုယ့်ရဲ့ကိုယ့်ရဲ့ personality နဲ့ကိုယ့်ရဲ့ပုံစံကိုကြည့်ပြီးတော့မှလုပ်ရှာမခေါ်ရင်ဘဝချုံပြီးချုံရမယ်ဖြစ်တယ်။ကိုယ့်ရဲ့ကိုယ်ကိုယ်ကအားလုံးတို့ဒီလိုလည်းပပပြင်ကြပါကိုယ်ကမှာသွားပြီးတော့မှတန်တော်ဒီဒီစာပြီးတော့ template တွေရိုက်ကြည့်လို့လည်းရတယ် job app ကိုတက်ပြီးတော့လည်းစာဖတ်လို့ရရတယ်ဟိုးတို့တကယ်တော့လည်းလည်းရပါအပါနေရပါဘလို့အပ်တဲ့ဟာတွေနဲ့အလျှောက်လာဆောင်ရတဲ့တကယ်ကိုပဲသူရေးတာခက်တကယ် professional တဲ့စာဟာလို့လေအခုအားလုံးကိုဖြေထားကြပါလို့ပါတော့တက်ဖြစ်ချင်တာပေါ့နော်
မတူခင်းကတော့အစိုးရကတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာအလုံးဆိုင်ခွင့်လမ်းတွေဖန်တီးပေးဖို့မျှော်လင့်နေပါတယ်
။ကိုယ့်ဖက်ကလည်းတနင်္ဂနွေနေ့လာထားကြဖို့ရည်ပြီးတော့ဒီလုံခြုံရေးခွင့်လမ်းကနေပြီးတော့လည်းတနင်္ဂနွေဒီလိုလိုအပ်တဲ့လူတွေအတွက်ကြိုးစားတဲ့လူတွေအတွက်နေရာတစ်ခုထပ်ပေးဖို့ပေါ့နော်အစိုးရအနေနဲ့လည်းပြည်နယ်ပေးဖို့ပြီးတော့ဒီကိုယ့်နေ့နေ့ဆက်တဲ့နေရာမှာအလုံးဆိုင်ခွင့်လမ်းတွေပေးပြီးတော့ရဖို့တော့ဒီကိုယ့်ရဲ့ပြည်နယ်အလားတူဖြစ်တိုင်းအလားတူဖြစ်အကုန်လုံးကအဲ့လိုမျိုးသူဟာနဲ့ဒီခြောက်ပင်းနိုင်ဖို့ပေါ့နော်အဲ့လိုမျိုးရှိရင်လည်းဆိုတော့ချင်းနဲ့ပါလို့လို့ဖြစ်ချင်တယ်ဆိုလို့ဆိုတော့ခါပြောတဲ့တိုင်းနေရင်းကမှာပဲအဲ့လိုဒီများနေတော့ဒီရားချက်ပြီးတော့အမှတော်လေးကြရင်အဲ့လိုမျိုးအခုဒီမှာဒေတာမှရှင်လည်းလုပ်ရတယ်နာဒီမှာမဖြစ်ဘူးနော်ဒီငယ်လေးပေါ့အဓိကအဓိငယ်လေးလက်တွေအဲ့လိုခေါ်ပြီးတော့အဲ့လိုလုပ်ပေးမယ်ဆိုလို့ရှိရင်တော့ဒီဆိုးတွေလည်းနေလာမယ်လို့ညီမအနေနဲ့တော့အဲ့လိုပဲခံယူပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နဲ့မေတို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်မအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes နဲ့လည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံးနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးပူးနေထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်။
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီမှာဘန်းကနေပြီးတော့ထုတ်လွှင့်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သားညူဦးပါ။ COVID-19 အရေးပေါ်အခြေအနေအရဒီထုတ်လွှင့်နေကြတဲ့အလီလိုက်အစီအစဉ်စာစနေနေ့ညစနေကန်အစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတစ်ပတ်တွင်ထူးခြားတဲ့သတင်းကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဖားကတ်မှာမြေပြူပြီးတော့လူအယောက်200လောက်သေဆုံးသွားတဲ့ကိစ္စပါဒီသေဆုံးသွားခဲ့ကြတဲ့ရေမစေးကြောက်လုတ်သားတွေရဲ့ BNI ရဲ့ကာကွယ်ရေးဒါပြင်ဒီအဖြစ်အပျက်မှာဘယ်သူတာဝန်ရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဥက္ကမောင်မြင့်နဲ့ဖားကတ်ဒေသအခြေစိုက်သတင်းတောက်ကုစော်မူးထက်တူနဲ့ဆွေးနွေးတော့မှာဖြစ်ပါတယ်ကျွန်တော်အရှင်းဆုံးဥက္ကမောင်မြင့်ကိုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့ဒီကိစ္စကလူပေါင်းအခုဆို200နီးပါးပေါ့နော်100ကျော်200နီးပါးရှိသေးတဲ့ကိစ္စပေါ့ဒါကသဘောကပ်ပြီးကြောင်းလည်းမဟုတ်ပါဘူးဒါလူလုတဲ့ကိစ္စဆိုတော့ဒီကိစ္စမှာစီးပွားရေးကုမ္ပဏီတွေမှာတာဝန်ရှိလားအစိုးရဘက်ပိုင်းကပဲစီမံခန့်ခွဲမှုအားနည်းလို့ဖြစ်တာလားဥက္ကဘောင်မြေဒီဖြစ်ပျက်တဲ့ပတ်သက်လို့ဘယ်လိုများချုပ်ပြီးသုံးသပ်မိလဲခင်ဗျာ
ကျွန်တော်တို့တော့2015စကတည်းကကျွန်တော်တို့က2016လောက်မှာကျွန်တော်တို့ကဒီအရေးကကျောက်ဆဲလွန်ကျူတူးဖို့မှုကိုကျွန်တော်တို့ကတ်တပ်ဖို့အတွက်အကြီးစားတူးဖို့မှုတွေကျွန်တော်တို့ပိတ်သိမ်းလိုက်ပါတယ်။အဲ့ဒီမှာကျွန်တော်အလက်စားကိုပဲကျွန်တော်ခွင့်ပြုထားတယ်။အဲ့ဒီဥပဒေက2019 January မှာဆိုလို့ရှိရင်တမရလက်မှတ်ထိုးပြီးမှဥပဒေထုတ်ထားပြီးပါပြီ။အဲ့ဒီဥပဒေကပါလဲဆိုလို့ရှိရင်ဧက50တရားတွေကိုပယ်ဖျက်ပြီးတော့မှာကျွန်တော်5ဧက3နင်း3ဧကနဲ့နင်း3ဧက3နင်းအဲ့လိုကျွန်တော်တို့ဥဖျက်ပြီးပြီ။အဲ့ဒီဥစ္စာ2019မှာထွက်တဲ့အချိန်ဒီဥစ္စာကိုကျွန်တော်တို့ကကျင့်သုံးလိုက်ရင်ဒီဥစ္စာတွေကအလုံးအဖြစ်လာစရာအကြောင်းမရှိတော့ဘူး။ဥအဲ့ဒါကိုကျင့်မသုံးမဲနဲ့ user regulation ဤဥပဒေလိုနေတယ်ဆိုမှချိန်ဆွဲနေတဲ့အချိန်ကျတော့ဒီအကြီးစားတွေကမဆိုအမိတ်တဲ့ဒီဥစ္စာတွေကိုပယ်ဖျက်လိုက်ရတော့မှကျွန်တော်အလတ်စားတို့အသေးစားလက်လုံလက်စားတွေကိုပဲသူတို့ခွင့်ပြုရတော့မှအဲ့ဒီကိစ္စလေးကြားထဲမှာဝန်ကြီးဌာနတွေကတော့ပုံလုံးကြီးနည်းနည်းလုံထုတ်လုံးကြီး process ပေါ့နည်းနည်းကြာနေတဲ့အတွက်သူတို့ဖြစ်သွားတာပဲကျွန်တော်လည်းအဲ့ဒါကိုစိတ်မပေါ့အဲ့
တော့ပြောရမယ်ဆိုလို့ရှိရင်ခုလကဥခမောင်မြေပြောရဆိုရင် new ပြည်မထွက်နိုင်တဲ့အပြင်ကိုအာနာပိုင်ရဲ့ဘက်ကလုတ်တအားနေတယ်ပေါ့ဒီနေရာမှာကျွန်တော်တို့တီးခဲ့တဲ့တလောတုန်းကဒီဖားကန့်ကြောက်တွင်းနေတဲ့ပတ်သက်လို့ခဏရက်ထားဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်သေးရလို့ကျွန်တော်သတိထားမိပါတယ်အဲ့ဒါဘယ်လိုဖြစ်လို့ပြန်ဆပြီးတော့လုတ်ဖြစ်နေကြတာလဲ
အဲ့ဒီဥစ္စာလည်းတကယ်တကယ်တော့ကျွန်တော်တို့ကဒီ3လဆိုတဲ့ဟာပိတ်တာကိုကျွန်တော်တို့ကဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်အဲ့ဒီကနေပြီးတော့မှဒီသက်ဆိုင်ရာတရားစတဲ့တပါးဝန်ကြီးဌာနကိုတင်ပါတယ်အဲ့ဒီမှာကျွန်တော်တို့အောက်ခြေပြည်တဲ့အတွက်ဒီဥစ္စာဘယ်လိုမလုပ်တင်ပါဘူးဘာကြောင့်လဲဆိုအဲ့လိုပိတ်လိုက်တယ်ဆိုလို့ရှိရင်ရင်မစေးတွေပါတွေကအဲ့ဒီမလုပ်တဲ့နေရာမှာလွတ်လပ်တဲ့နေရာမှာသူတို့ကဝင်ပြီးတော့မှတူးတက်ပါတယ်ဒီဟာတူးလို့ရှိရင်ဒီဥစ္စာနှစ်ရှင်နှစ်တိုင်းလဲပြိုနေပါဆိုကျွန်တော်ကန့်ကွက်ပါတယ်ဒါပေမဲ့အဲ့ဒါကိုသူတို့အနေနဲ့ကတော့ဒီဟာပိတ်လိုက်တာသိကောင်းတယ်ပဲထင်တာအမှန်ပါတော့ဒီဥစ္စာကကျွန်တော်တို့အတွက်အန္တရာယ်ရှိပါတယ်ဘာကြောင့်လဲဆိုဒီမှာလုပ်နေတဲ့ကုမ္ပဏီက၄-၅ခုပဲရှိတော့တယ်ဂျန်တဲ့နေရာကြီးအင်ကြီးတွေဖြစ်နေပြီလ လောလောလတ်လှုပ်ထားပြီးတော့မှရက်ထားတာကနေငါကူပဲရှိတယ်ဆိုနေငါကူမှာကသူတို့ကနေရာတွေပတ်ဦးကြတာပေါ့ဗျာဇူလိုင်တည့်ရက်မှာစိုင်းမှာပိတ်တဲ့အချိန်မှာဇူလိုင်နေ့မှာသူတို့ကဝင်သွားကြတယ်အဲ့ဒီဝေခါဒီလောက်ွက်တဲ့ဟိုဘာကြောင့်လဲဆိုအဲ့ဒီကကုမ္ပဏီကလည်းအကုန်လုံးသူစိတ်ရက်တဲ့နောက်ဆုံးသွားပြီဘာမှမရှိတော့ဆိုတော့ဖြတ်သွားတာနဲ့မနေ့9နိုင်လောက်ကလည်းဝင်သွားပြီမှာနေရာဦးက 6နိုင်ခွဲလောက်မှာတပတ်လောက်ဆေးရလောက်မိုးရွာထားတဲ့အတွက်အဲ့ဒီအကြောင်းကနေရေဝင်ပြီးတော့မှရေလားဆိုင်တူကြီးကပြုတ်ကျလာတာပေါ့ဗျာရေတွေကိုအဲ့ရေတွေကနေပြီးတော့မှဆူနာမီလိုင်းလိုရိုက်ပြီးတော့မှနိုင်ငံကိုရိုက်လိုက်တဲ့အဲ့ဒီကမ်းစက်မှာရှိတဲ့ပြေးနေကြတဲ့လွတ်နေတဲ့ရေမစေးတရလည်းအဲ့ဒီနိုင်ငံကနေတစ်ချက်ပြန်ရိုက်ကျလာတဲ့ရေနဲ့တူပါလာပြီးမှအဲ့ကန်ထဲမှာชุนเนี่ยโชกันเนี่ยมาเย็นนี่ตีจ๋าแล้วบ่เปียไอ้โหลเนี่ยเว้ยตรุอสงบารอดจ๋าบ
่โอเค
เก๋ๆแล้วมาเป้ยแฟ้เนี่ยสรุษิยินปีตากะตรุตู้ไข่เนี่ยสรุษิยินโมยัวล่ะเนี่ยตรุแลกုံเนี่ยแลซ่องๆเนี่ยแหละสรุษิยินบลูมาหมวนจ๋าบ่อู้ก็တော့โอมรีถั่วรอดได้ด้วยลิ่ละแต่เนี่ยมาวนรอดได้ဖြစ်ပါတယ
်อี้กုံมณีดีก็ถั่วตั้วပြီးတော့กုံมณีก็ไม่ลุ่นในเนี่ยเนี่ยมาบดุก็ဝင်ลุ่ดตาเลยจนเนเน่ไม่ชินโหไอ้เนี่ยมา
အဲ့ဒီနေရာမှာကုမ္ပဏီကထွက်သွားတော့ပေခွန်ရလောက်နေတဲ့နေရာမှာဒီရင်းစင်းဆိုတာသဘောကကြောက်လေးပါလေးနည်းနည်းတော့ကြိုးလေးကြာမယ်ပါကြာမယ်ဆိုမှထင်ပြီးတော့မှသူတို့ကဝင်ပြီးတော့မှလက်လုံလက်စားလေးတွေဒီရင်းစင်းလေးတွေအနေရဝင်ယူကြတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်ကုစော်မိုးထက်ကိုမေးချင်ပါလေကုစော်မိုးထက်ခုနကဥက္ကမောင်မြစ်ကိုမေးထားတဲ့မေးခွန်းနဲ့ပဲကျွန်တော်ပြန်ဆချင်ပါလေအခုဒီလူ200လောက်သေဆုံးခဲ့တဲ့ကိစ္စမှာကုစော်မိုးထက်အမြင်ကျွန်တော်တို့ကလူတခုခုအပြစ်တင်တာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့စနစ်အတည်းအနေနဲ့ဘဒူးပါဘလူနေရာမှာတာဝန်ရှိတယ်လို့ယူဆပါလေကုစော်မိုးထက
်အဲအဓိကအသာတော့ဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတာကျွန်တော်တို့ဒီကျွန်တော်တို့အစိုးရပဲတင်တော့အဲဒီအစိုးရမှာလဲဆိုတာဒီသူအပိုင်းကြီးရှိတာပေါ့နော်အဲလက်ရှိကျွန်တော်တို့ဒီဖားကတ်မှာ6022တွေပေါ့နော်ဟုတ်ပြီ6022တာကအရင်ဦးသိန်းစိန်အစိုးရလက်ထက်မှာအဲဒီလိုပဲပေါ့နော်ဒီဟိုဧက50ဟိုဧက100တို့ပေါ့နော်အဲ့လိုမျိုးဒီ2016မှာဆိုတက်တန်းတိုးပြီးခဲ့တာပေါ့ဒီ6022ကိုအမှန်ကတော့လက်ရှိ6022နေတဲ့လုပ်ငန်းရှင်တွေနဲ့အာဒီအာနာရှင်အာဒီဟိုဦးသိန်းစိန်ပေါ့ဦးသိန်းစိန်ဒီမိုကရေစီအစိုးရနဲ့လက်ဝါးရိုက်ပြီးတော့မှာဒါဒီတိုးသွားတာတိုးသွားတဲ့အခါကျတော့လက်ရှိဒီကျွန်တော်တို့ဒီတက်လာတဲ့အစိုးရဒီကသူ့ရဲ့စီမံအုပ်ချုပ်မှုအောက်ကိုဒီနေရာရောက်လာပြီစီမံအုပ်ချုပ်မှုကိုရောက်လာပြီဆိုတဲ့အခါကျတော့သူတို့ဘလို့ပဲတူးနေနေလက်ရှိသူတို့တူးနေတဲ့ဥပဒေအရကိုဟိုအရေးမဆောင်လိုက်တာမျိုးမရှိဘူးဖက်ကမှာကြောက်စိတူးတဲ့ကုမ္ပဏီအားလုံးဥပဒေမချိုးဖောက်တဲ့ကုမ္ပဏီတစ်ခုမှမရှိဘူးဒါပေမဲ့ဘယ်ကုမ္ပဏီမှအရေးကြီးတာမရှိဘူးတက်တာအဲ့တော့ဘာလဲဆိုလို့ရှိရင်အခုကုမ္ပဏီတွေကြောက်စိတူးနေတယ်တတ်မှတ်လုပ်ွက်မှာသမဆိုင်ရာတုံးရမယ်ဆိုတော့ဥပဒေတွေမြို့ဥပဒေတွေရှိပြီးသားအဲ့တော့ဟိုအဲ့ဒီဟာတွေကိုလက်ရှိအစိုးရရဲ့လုံခြုံရေးရှိတဲ့လူတွေအဲတပ်ဆိုင်ရာဌာနအားပိုင်းအဖွဲ့အစည်းတွေကရည်ရွယ်ရှိနေတယ်ရည်ရွယ်ရှိတဲ့အခါကျတော့မဖြစ်တင်တာတွေဖြစ်တာပေါ့ဒီစီးကားမဲ့ဒူးဖို့မှုတွေအဆက်တရာဘာဖြစ်လာလဲဆိုလို့ရှိရင်အဲကျွန်တော်တို့ဒီကြောက်စိမ်းကမ်းပါးကြီးတွေဖြစ်လာတယ်ပေါ့နော်ကြောက်စိမ်းကမ်းပါးကြီးတွေဖြစ်လာတဲ့နိုင်ငံကြီးတွေဖြစ်လာတဲ့ကျွန်းကြီးတွေခြံကြီးတွေဖြစ်လာတယ်ပေါ့နော်အဲ့တော့အဓိကကျွန်တော်ချုပ်ပြီးပြောရရင်အဲဒီကြောက်စိမ်းဒူးဖို့မှုနဲ့ပတ်သက်လို့ရှိရင်အဲ့ဒီအစိုးရဟာလက်ရှိသူတို့ရဲ့လုံခြုံခွင့်သူတို့ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကြောက်စိမ်းတုပ်ကိုရေလုပ်ငန်းတွေကိုဘာကြောင့်နိုင်နိုင်နေနေမကိုက်ခင်မကိုက်တွေ့နိုင်တာလဲပေါ့နော်အဲ့တော့ဥပဒေအတိုင်းမလုပ်တဲ့ကုမ္ပဏီတွေကိုဟာလာဘာကြောင့်အရေးကြီးတာလဲဒါကျွန်တော်သေးတာတော့ပြောရတဲ့အချက်ပေါ့နော်အဲ့တော့ဘာလဲဆိုတော့ဒီလုပ်ငန်းရှင်တွေကိုဟာလာဥပဒေပေါင်းအတွင်းကနေမှအဲဒီဂုဏ်သိက္ခာရှိရှိလုံခြုံနိုင်အောင်အစိုးရအနေနဲ့စီမံဆောင်ရွက်ပေးဖို့လိုအပ်တယ်လို့ဒီအခြေခံလူတန်းကဒီမစေးတမားတွေကိုလေဥရိပံအတွင်းကနေမှဟာလာဂုံတက်ကရှိရှိဟာလာလောက်ကင်စားတော့နိုင်အောင်ကြောက်စိမ့်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလောက်ကင်စားတော့နိုင်အောင်အစိုးရသာစီမံခန့်ခွဲဖို့အဲဒါပြက်ပွက်နေတဲ့အတွက်ဒါဒီဖြစ်စဉ်တွေဖြစ်တာလို့ပဲကျွန်တော်ကတော့ပြောချင်တယ်အဲ့တော့ဘယ်သူမှတာဝန်ရှိရဲဆိုတော့ကျွန်တော်တို့အုပ်ချုပ်နေတာအစိုးရဖြစ်တဲ့လူအစိုးရမှာပဲတာဝန်ရှိတဲ့လူပဲပြောချင်ပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဥက္ကမောင်မြေကဘယ်လိုယူဆပါလဲခင်ဗျာအကူဆုံးမှုထက်ပြောတာကတော့ဒီလုပ်ငန်းရှင်တွေအပေါ်မှာတေးချာအာဏာပိုင်တွေနဲ့မကင်တွယ်နိုင်ဘူးပေါ့နော်ဥက္ကမောင်မြေအမြင်သိချင်ပါတယ
်ကျွန်တော်တို့ကဒီကျူပုံ2စနစ်ပေါ့ဗျာယူတဲ့ mind design က open pick ဆိုတဲ့ကကျွန်တော်တို့သိပြီးသား user ကခင်းလင်းပွင့်ယူတယ်ဆိုတဲ့ကဒီကအန်ဒီယာသိရှိတယ်ဆိုတော့ကျွန်တော်တို့သိပြီးသားအန်ဒီယာရှိတဲ့အတွက်ဒီဟာကိုကျွန်တော်တို့က ြုတ်ပြင်းပြောင်းလဲခြင်းနဲ့နောက်တဘာဝလည်းပတ်ဝန်းကျင်နဲ့အထူးကိဆုံးနောက်ပြီးတော့မှဒီဥစားကလည်းဧက50တရားဆိုတာလည်းတကယ်ကိုဟိုတဘာဝပတ်ဝန်းကျင်နဲ့မကဘူးကျွန်တော်တို့ရှိသည်မြေဓုရေဓုကအကုန်လုံးကဒုက္ခရောက်တယ်ဘာလို့လဲဆိုအဲ့ဒီကရှင်ပြလာတဲ့မြေစာတရားဥရချောင်းနဲ့ရောက်တယ်နောက်ပြီးတော့မှဒီမြေစာတရားကျွန်တော်တို့ဟိုဖက်ကဆိုင်တောင်လုံးကင်းမှဆိုရွာတွေကအကုန်လုံးဒီမြို့တွေကမြေစာပုံအောက်နားမှာနေကြရတာအလုံးကမြေစာပုံကြီးတွေကန်ရံပြီးတော့မှအဲ့ဒီနားမှာနေကြရတာဒီမြေစာပုံကြီးတွေပြုံရင်ပတော်မှကျွန်တော်တို့ဖက်ကလုံးကင်းဆိုင်တောင်မှာရှိတဲ့လူတွေအလုံးတည်နိုင်တယ်ညာသူပြက်တာဖြစ်နေအဲ့ဒါကိုကျွန်တော်မြင်တဲ့အတွက်ကျွန်တော်တို့ကဥပဒေအနေနဲ့ဒီကြီးသားကြီးကိုပယ်ဖြတ်ပြီးတော့မှအလတ်စား၅ရက်၃ရက်၄ရက်၄ရက်လို့အဲ့ဒီမှာမိုင်းဒီဇိုင်းကကျွန်တော်တို့ပြောင်းမှုနဲ့ဆိုတော့ကျွန်တော်တို့ underground အနေနဲ့ကျွန်တော်လုပ်မယ် underground အနေနဲ့လုပ်ရင်ဒီမြေစာတွေလည်းပြည့်စရာမလိုတော့ဘူးထို့တူဒီကြောက်အထက်ကလည်းပေါက်ထဲမှာလည်းဒီကောင်းဘူးဒီကောင်းရှာဖွေသိမ်းချထားနိုင်တယ်နောက်မှမြေစာပုံမရှိတဲ့အတွက်ဒီရင်မဆေးဆိုတာလည်းမရှိတော့ဘူးရင်မဆေးတွေကိုလည်းကျွန်တော်တို့ကသူတို့ရဲ့အသက်မွေးဝမ်းကြောင်းလှုပ်ပေးဖို့အတွက်ကျွန်တော်တို့ကသူတို့ကိုတရိတ်ကမှတပိုင်းတနိုင်နေနဲ့ကျွန်တော်ချက်တာပေးပြီလဲလို့လဲဆက်လုပ်ခိုင်းထားပြီအဲ့လိုကျွန်တော်က transition နဲ့သွားနေတာ mind design ကတော့ကျွန်တော်တို့ကြောက်ပြီးတွေ twin two လို့ပေါ့ဗျာအဲ့လို underground two နဲ့ပြီးတော့မှဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာတော့တော်တော်လေး underground two နေတာလေကျွန်တော်တို့လေ့လာတယ်တံပေါင်းနေပါနဲ့သူ့ရဲ့ချင်းချာတံပေါင်းနေပါနဲ့တိဆောက်ပြီးတော့မှလုပ်တဲ့ချင်းချာတော့တော်တော်လေးအဆင်ပြေပါတယ်။အဲ့ဒီကိုကျွန်တော်ဖြစ်စေချင်တယ်။ကျွန်တော်တို့ဒီလောက်ွက်လျှောက်ရင်တောင်မှကျွန်တော်တို့က mind design EMP SI တို့ပါတော့ဒီ mind design ကိုကျွန်တော်က first priority အနေနဲ့ဒီ underground တူပဲဆိုလို့ရှိရင်ကျွန်တော်တို့ကချင်းချက်မရှိသူတို့အရင်ပေးမယ်။ open pick ဆိုလို့ရှိရင်ကျွန်တော်ကသူတို့တော့နည်းနည်းစီစီဘီမှာပေါဝင်ရင်ပါ냐 EMP တွေနဲ့ညီနိုင်မှာလုပ်ပြမယ်အဲ့လိုကျွန်တော်လုပ်ထားပါတယ်ဟုတ်ကဲ့ကျွန်တော်ကဒီဥစ္စာကိုလုံခဲ့တဲ့ကျွန်တော်နှစ်20လောက်ကတည်းကဖက်ကရောက်ကတည်းကကျွန်တော်ကြိုးစားနေတာပ
ါကုသမှုတက်ခုနထောက်ပြတဲ့အထက်မှာလုပ်ငန်းရှင်တွေဘက်ကလည်းစီကံမလိုက်တော့ဘူးအစိုးရတွေဘက်ကလည်းခုနပြောလို့ပေးချာချာပါမနေနိုင်ဟိုမကင်တွင်နိုင်ဘူးဒီအချင်းတွေထောက်ပြတယ်ထုံကြီးတူပဲကျွန်တော်တို့ဒီရေမစေးလုတ်သားကြီးကိစ္စပါရေမစေးလုတ်သားကြီးရဲ့လုံခြုံရေးအတွက်အထူးစီမံဓာတ်တွေမရှိဘူးလားခင်ဗျာ။ဘာလို့ဆိုတော့ဒီတည်ဆုံမှုတွေဒီမြေပြိုမှုတွေတည်ဆုံမှုတွေကအထက်ထက်ဖြစ်နေတော့ဒီရင်ဆေးလုပ်သားတွေပြည်လုံခြုံမှုနဲ့ပတ်သက်လို့ရောဘာတွေဆောင်ရွက်ထားတာရှိပါလဲ။အဲ့ဒါတွေကလုံလောက်မှုရှိရလားခင်ဗျာ
။ရင်ဆေးလုပ်သားတွေနဲ့ပတ်သက်လို့ရောဘာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။အလုံသမားအခွင့်အရေးလုပ်ငန်းခွင့် safety ပေါ့နော်။ဘာတစ်ခုမှမရှိဘူး။ကျွန်တော်တို့2015ဒီကန်ဖာစီပြောစူပေါင်းနေတာဘုံမချမှုဖြစ်စဉ်ကလေးကသာဖက်ကမှာဒီလိုမျိုး landslide ဖြစ်လို့ရှိရင်ဒီလိုလူတွေဆုလိုက်ပြုံလိုက်အဲတည်တတ်တယ်ဆိုတာကလည်းဒါမြန်မာနဲ့မဟုတ်ဘူးကမ္ဘာလုံးနဲ့ပြီးဒါပေမဲ့အဲအစိုးရကဒီနေ့ချိန်ဒီလူတွေနဲ့ပတ်သက်ပြီးတော့ဘာမှကြိုက်ကြိုးဖြစ်ရှင်းတာမရှိဘူးပေါ့တော့အဲ့တော့ဘာလဲဆိုတော့ဒီရေမစေးသမားတွေ2015ခုအဲကန်ခါဗီဇာပုံဖြစ်ပွားပြီးတဲ့နောက်ပိုင်းကျွန်တော်တို့လက်ရှိဂျီမာတက်ဆိုင်ရာဌာနတွေကတည်ပြုထားတဲ့စည်းရင်းတွေပေါ့နော်ဒီလူမှုဘူကြီးအသင်းကတည်ပြုထားတဲ့စည်းရင်းတွေရဲစခန်းတွေကတည်ပြုထားတဲ့စည်းရင်းတွေရရှိခြင်းဒီပေါင်း600ကျော်ပါတယ်။ဒါတည်ဆုံးသွားတဲ့ဒီပေါ့နော်ဒီ2015ကနေခု2020အတွက်ပေါ့နေ့ဖြစ်တဲ့ဖြစ်စဉ်အတွက်ပေါ့နော်အဲ့တော့ဘာလဲဆိုတော့အဓိကကျွန်တော်တို့ပြောချင်တာကဒီရေမစေးသမားတွေဒီလိုတည်သွားတဲ့600ကျော်ဆိုတာကဒီအစီသမားအများကြီးပဲဒီကြောက်စင်းဒီဘိုင်းဒီလုပ်ငန်းတွေနဲ့ပတ်ဆက်ဆက်တဲ့ဆိုတာကတည်ဆုံးမှုပေါ့အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်တဲ့အခါကနေတယ်အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်သွားပြီဆိုလို့ရှိရင်ကုမ္ပဏီတွေကဒီမနာကြီးပဲဖြစ်ဖြစ်အဲဒီမျက်နှာကြီးလိုပဲပြောပြောပေါ့နော်အဲတင်းကြီးတရာကဒီ300 100အဲ့လိုမျိုးမျိုးပေးကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီရေမစေးလုပ်သားတွေကအကုန်လုံးအခွင့်အရေးဆုံးရှုံးနေတယ်ကြောက်တော့တကယ်လို့ရလာပြီဆိုရင်လည်းထိုက်ထိုက်တိုင်တိုင်သူတို့ဘာပြုခံစားဖို့မရှိဘူးတကယ်တကယ်ဟိုဒီလိုအစိုးရထံတွေကိုကြတော့ဒီရေမစေးလုပ်သားတွေပဲခံရတယ်ပေါ့နော်ဒီရေမစေးလုပ်သားတွေကိုနောက်ကနေကင်ကြွယ်တဲ့ရေမစေးလုပ်သားတွေကခုလိုရေမစေးလုပ်သားတွေတည်သွားတဲ့အပေါ်မှာအဲဘယ်လိုတောင်းဝန်ယူပါလဲအာလူမှုရေးရာတာဝန်ယူပါလားဥပဒေဆောင်ရာတာဝန်ယူပါလားအဲ့ဒီခါဒီမှာလည်းအစိုးရကခိုက်ပြဖို့အားနည်းဆိုတခါမှပူချီပေးတာပေါ့နော်အဲ့ဒီအပိုင်းဒီမှာအစိုးရကတခါမှဒီဟာရင်းနဲ့ပတ်သက်ပြီးတော့ပြောတာဆိုတာမကြားဘူးစဉ်းစားပြီးတာမကြားဘူးပေါ့နော်အဲ့တော့ဒီရေမစေးတွေကိုဟာလာတည်ဆုံးမှုတွေရှော့ချဖို့ဆိုလို့ရှိရင်ရေမစေးတွေဒီငွေတဲ့လောဘတွေကရေမစေးတွေကိုတာဝန်ယူဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ် ဓမ္မတာနေတာကိုယ်အင်္ဂါရှိတဲ့ကြီးမရှိဘူးအန္တရာယ်ရှိတဲ့နေရာကိုမသွားဘူးမလာဘူးမရှာဘူးမသူ့ကိုဓာရီကိုထိန်းကြောက်လာမယ်အဲ့လိုပုံခဲနဲ့ကြောက်ကောင်းရရင်ပြီးရောမင်းတို့ကြိုက်တဲ့နေရာရှာမင်းတို့ဟာလာသေလဲငါလည်းမဆိုင်ဘူးသေရင်တော့အဲဟောလာငါရောစရာလည်းမလိုဘူးငါဗမာတာဝန်ယူစရာလည်းမလိုဘူးပေါ့နော်အဲ့ဒီပုံစံမျိုးတွေညနေလဲဘဲပစ်လုပ်နေတဲ့အခါကျတော့အာကျွန်တော်တို့ဒီကြီးမရှိဘူးဒန်စာဒီအခြေခံဒန်စာတွေမှာကအဲ့ဒီဆုံးရှုံးမှုတွေကောလောအားဆုံးရှုံးမှုတွေကောရရှိလာတဲ့ကြောက်စင်းရဲ့ဒါဒီခေါင်းပုံဖြတ်မှုတွေတော့အနေနဲ့ခံနေရတဲ့အတွက်ဒီဟာတွေကိုအစိုးရကတိတိယောက်ယောက်ကင်ဆယ်ဖြေရှင်းဖို့တော့လိုအပ်ပါပြီအစိုးရကပဲလုပ်နေတာပေါ့တခြား NGO IGU အဖွဲ့အစည်းတွေကဒီမစီးတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှလုပ်နေတာဒီဖက်ကမှမရှိသေးဘူးကြာဟု
တ်အဲ့မှကျွန်တော်တခုမေးချင်တာကဒေါ်ဆန်းစုကြည်ဆွနုဝဲပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆောက်လုပ်ရေးလုပ်သားတွေကိစ္စဆွနုဝဲမှာဒေါ်ဆန်းစုကြည်ကဒီဖက်ကန်ကိစ္စနဲ့ပတ်သက်လို့မှတ်ချက်ပြောသွားပါတယ်အဲ့ထဲမှာကျွန်တော်လည်းနှစ်ချုပ်ပြောရင်အခုဒီကွယ်လွန်သွားတဲ့သူတွေတဲမှာတရားမဝင်တူးနေတဲ့သူတွေအတော်များများပါပါတယ်တရားမဝင်သွားပြီးတော့ကြောက်တူးနေတယ်ဆိုတာဟာတရားဝင်အလို့ရှာဖို့ခက်ခဲနေတဲ့အခြေအနေတွေကိုကျမတို့နိုင်ငံမှာတိုင်းတာတစ်ခုထိရှိနေတယ်ဆိုတာဖော်ပြနေတာပါလေသူပြောသွားပါလေအဲ့တော့ဒီနေရာမှာကျွန်တော်သိထားမိတာကဒီရေမစင်းလောက်သားတွေကတရားမဝင်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာအဲ့တော့အဲ့ကိစ္စအဲ့ပြဿနာကြီးကဘလို့မှရှင်းလို့မရတော့ဘူးလားဖားကတ်မှာကိုစောမုတ်ချက်
တရားမဝင်ဆိုတာကအဲကျွန်တော်တို့ဖားကတ်မှာကကြာပြီကဘယ်တော့ဟိုပြောမစုံခြင်းဆိုတာဒီကျေဥ်အစရှာမရတယ်လို့ပဲအဲ့တော့ဒီရေမစင်းလောက်သားတွေကဒီကြောက်စင်းထုတ်ဖို့ရေးကုမ္ပဏီတွေကစုပ်ပြေးနေတာပုံမှန်ပါဒါရှာကြတယ်ပေါ့နော်အဲစုပ်ပြေးတော်သူကရှာကြတယ်စုပ်ပြေးနေတာပုံဒီကဒီဥပဒေဆိုတာဟိုတက်လာပြီးတဲ့နောက်ပိုင်းကြောက်စင်းထုတ်တဲ့ပုံဒီကမိသားတွေမတော်တော့အဲသူတို့ရဲ့ဒီဧတတွေຢာပေါင်းများတဲ့တော့အဝင်းနေထဲမှာပဲအဲထည့်ထားတယ်ထည့်ထားပြီးတော့မိုးရင်းရောက်လို့ရှိလို့ရှိရင်ရှာတယ်ပေါ့နော်မိုးရင်းရောက်လို့ရှိရင်အေးဆေးရှာတယ်ပေါ့ဟိုကျင်းထဲမှာမတူဘဲနဲ့အဲ့တော့ရေမစေးလူတန်းသားကမိသားပုံကြောက်တယ်မိသားစုပျောက်သွားတဲ့ခါကျတော့ဘေးကိုရောက်လာလေဆိုတော့မိသားစုပျောက်တဲ့ခါကျတော့ဒီလုံပတ်တီတွေကိုရောက်တယ်လုံပတ်တီတွေကိုရောက်လာတဲ့ခါကျတော့အာဒီမှာလုံပတ်တီတွေတော့မင်းတို့အဲ့လိုအချိန်ပြည့်တော့မရှာနဲ့ငါတို့အချိန်နဲ့သတ်မှတ်ပြီးမြင်ငါတို့စက်ပြီးကားပြီးဟာလာနားတဲ့အချိန်စီထိုးတဲ့အချိန်စီဖြည့်တဲ့အချိန်တန်လာပြီးရှိတယ်အဲ့တော့အဲ့ဒီအချိန်လေးမှာဟာလာမင်းတို့ရှာခွင့်ပေးမယ်ဆိုပြီးတော့ဒါကျွန်တော်တို့ဟိုကျွန်တော်တို့ delay ထုံးတာပေါ့ကျွန်တော်တို့ data delay ခေါ်တာပေါ့ဒါအာတာပိုင်ဖွင့်စည်းတယ်လည်းနားတယ်ပြီးထားတာအဲ့တော့အဲ့ဒီလိုမျိုးတွေရှာခွင့်ပေးလို့ရှင်လေစောင့်ဝင်တွေချက်တဲလာတဲ့အတွက်ဟလာကုမ္ပဏီဘိုးတော်ဖောက်တာတွေဟလာဒီဆက်ရတရားတွေဒီရှိုးလာမျိုးတွေပေါ့ကုမ္ပဏီနဲ့ရေမစေးချာမှာ conflict ကြီးဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့နားလည်မှုအနေနဲ့ပထမတော့တရက်ကို2ချိန်ကြီးတာဟလာနေ့လည်17နာရီကနေနေ့လည်7နာရီအထိပေါ့နော်အဲညနေ4နာရီနဲ့6နာရီအထိအဲနောက်ပိုင်းမှာကုမ္ပဏီတွေကအဲဒီရေမစေးသမားတွေကိုအဲ့ဒီအချိန်ကြီးပဲညနေ2ချိန်နဲ့ပြီးတယ်ညနေ2ချိန်နဲ့ပြီးတဲ့အခါကျတော့ရေမစေးသမားတွေ4နာရီနဲ့6နာရီရှာခိုင်းတယ်ပေါ့နော်အဲ့ဒီလိုမျိုးရှာနေတဲ့ရေမစေးလူတန်းသားတွေကနောက်ဆုံးငါဖြစ်သွားတော့မိသားပုံပေါ်မှာရှာလို့မရဘူးလုံပတ်ဒီတွေကိုရှာတယ်လုံပတ်ဒီကခွင့်ပြုတဲ့အချိန်ကြီးဟလာသူတို့ဝင်ပြီးရှာကြတယ်ရှာလို့ရပြီဆိုလို့ရှိရင်လည်းသူတို့ဝင်ခွင့်ပြုပြီးရှာတယ်ဆိုပေမဲ့ဟလာရှာလဲရှာထိုင်ပြီးတယ်ကြောက်ကောင်းရတယ်ဆိုလို့ရှိရင်တခါအဲအဲ့ဒီမှာရှိတဲ့လုံလုံရေးရေးနဲ့တိန်းတာမျိုးစစ်တပ်နဲ့ခေါ်တိန်းတာမျိုးပေါ့နော်အဲတစ်ဖက်နဲ့တစ်ဖက်ကဗာလဲဆိုတော့ကုမ္ပဏီကဗာပြောလဲဆိုတော့ငါတို့ကနိုင်ငံတော်ကိုဆောင်ထားတဲ့အဲ့ဒါလောက်ပတ်ကိုတူးနေတာဖြစ်တဲ့အတွက်ဒီကြောက်ကိုရေမစေးတွေလက်ထဲရောက်သွားလို့ချင်းအစိုးရကငါတို့ကိုတရားယူတော့အရေးယူခံရမယ်ပေါ့တခါရေမစေးတွေဘက်ကကြတော့ငါလဲဆိုတော့မင်းတို့ခွင့်ပြုလို့ဝင်ရှာတယ်အဲ့တော့မင်းတို့ခွင့်ပြုချက်နဲ့ဝင်ရှာတဲ့ဝင်ရှာခိုင်းလို့ရတဲ့ကြောက်ကိုမင်းတို့သိမ်းလို့မရဘူးငါတို့ပဲပိုင်နေဆိုတဲ့ဟာမျိုးကြီးဖြစ်ပြီးတော့မှအဲ့မှာကုန်နဲ့ရေမစေးတွေချပါပြဿနာတွေဖြစ်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒါလဲဆိုတော့ဒီအဓိကရေမစေးတွေကခုနပြောတဲ့ဥပဒေအကြောင်းအရာကြည့်တယ်ဆိုလို့ရှိရင်ဒါသမ ्या ရဲ့လုပ်ွက်ထင်းကိုဝင်ပြီးတာဒီဥပဒေကြောင့်ရတရားမဝင်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီကတရားမဝင်ဝင်ထုတ်နေတဲ့ဒီမစည်းကြီးကကျူးလွန်ခြင်းကျူးလွန်နေတာတော့မဟုတ်ဘူးတကယ်ကိုစာဝတ်ကြီးအစမပြေပြီးအလုံးတိုင်းရှားပြီးဟလာဟိုနေ့ဖြစ်နေတဲ့ဟာတွေပေါ့နော်အဲ့တော့ဟိုတချို့ကလည်းချမ်းသာကြည့်လို့ဒါပေမဲ့ဘူကတော့ဘောင်းဆုံးရှိမှာပဲပေါ့လေအဲ့တော့ဘာဖြစ်လဲဆိုတော့ဒီရေမစည်းလူတန်းသားကတရားမဝင်ဘူးသုံးလို့ရှိရင်အဲ့မှန်တယ်ဟုတ်ပြီတရားမဝင်ဘူးဆိုတာလည်းဥပဒေကြောင့်ရှိတယ်ဆိုမှန်တယ်ဒါပေမဲ့ညီစင်နေထားအရာဒီမစည်းလူတန်းသားတွေကိုနိုင်ငံတော်ကဘယ်လိုအလုပ်ကိုင်ရှာဖို့ပြီးမှလဲဆိုအဲ့တော့ဒီမနေ့ကဖြစ်သွားတဲ့ဖြစ်စဉ်မှာဆိုလို့ရှိရင်လေသူကမြေသားပုံပေါ်မှာရှာရမယ်ကြီးပြကုမ္ပဏီကမတူးတော့ဘူးဟလာရေတွေဝင်လို့လုပ်ွက်ကြီးကိုထားပြီးခင်တယ်တခါပုံပဏီကအဲ့ဒီကရေတွေဝင်လို့ထားပြီးခဲ့တဲ့လုပ်ွက်ကြီးရဲ့နိုင်ငံမှာရှိတဲ့ကြောက်ကြောပေါ့ကြောက်ကြောရှိတဲ့မြောက်တက်ထိုးကြ ဆက်ပြီးတော့တပိုင်းတိုင်းထိုးကြတာအဲသူတို့ဒီတက်တယောက်တယောက်သူတယောက်နိုင်ငံလုံးခန်းဆက်ပြီးတာပေါ့နော
်ဟုတ်ကဲ့
အဲ့လိုတယောက်ခန်းဆက်ပြီးနဲ့ထိုးကြတယ်ထိုးကြတာဆိုတော့ဒါဒီနိုင်ငံတော်ကဒါတရားဝင်လိုင်စင်ချထားမပြီးတဲ့တောက်စိမ့်တော့မထိုးတဲ့အတွက်ဒါဒီတရားမှုဝင်ဘူးလို့တော့ဥရိချောင်းရရှိမယ်ဆိုပြောလို့ရတယ်ဒါပေမဲ့ဒီတရားမှုနဲ့ဒီအခြေခံလူ့ရန်စားအခြေအနေကိုသိပြီးသူနိုင်ငံတော်ကတောက်စိမ့်နဲ့ပတ်သက်လို့ဥရိပေါင်းတွင်းကဒီဆိုတဲ့တိကျကိုစားတော့နိုင်အောင်ကုန်မီဘောဒီပစီရောသူ့ကိုစားတော့နိုင်အောင်ဒါရီလုပ်ပြီးပြီလဲဆိုတဲ့ဒီကမျိုးကျွန်တော်တို့ကဒီမရှိတဲ့တက်တာမေးရဖြစ်တယ်
အခုမှမြစ်ကိုကျွန်တော်ဆက်ပေးလိုက်ပါတော့မယ်ကျွန်တော်လည်းအချိန်လေးသိပြီးရှိတော့အဲ့တော့ကျွန်တော်ခုနကကုစော်မိုးထက်ပြောသွားတဲ့အထဲမှာရင်မစိလုတ်သားတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ဥပဒေအရဥက္ကမောင်မြစ်တို့ကဒီလူကူစယ်ကြီးဆိုတော့ကုစယ်ကြီးဆိုတော့ဒီဥပဒေအရထွက်လာပြီးညဥပဒေစောင့်နေတယ်ပြောပါတယ်အဲ့တော့ရင်မစိလုတ်သားတွေရဲ့အခွင့်အရေးလင်မစိလုတ်သားတွေရဲ့အန္တရာယ်ကိုအကာအကွယ်ပေးဖို့ကိစ္စတွေနဲ့ပတ်သက်လို့ကောဒီညဥပဒေထဲမှာဘယ်လောက်ထိစဉ်းစားထားပါလဲခင်ဗျာဥက္ကမောင်မြစ်တို့ဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စကိုအစိုးရကကျွန်တော်တို့ကသူတို့ရဲ့စာဝတ်ညီအစ်အတွက်ကျွန်တော်တို့အမျိုးမျိုးကျွန်တော်စဉ်းစားပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်ကမှကျွန်တော်တို့ vocational training school တွေဖွင့်မယ်ကြောက်တွေးကြောက်ဖြတ်တွေလုပ်မယ်သူတို့ကိုတွေးခိုက်မယ်ကြောက်တွေပါတယ်ချောတယ် value added ပေါ့ဗျာသူတို့အဲ့လိုလုပ်မယ်လုပ်ပြီးလို့ရှိရင်သူတို့ကိုဘာကြောင့်လဲဆိုကျွန်တော်တို့ကဒီကြောက်ရှာတဲ့ဟာကြီးပဲမဟုတ်ပဲနဲ့ကြောက်တွေးကြောက်ဖြတ်တို့နောက်ပြီးတော့မှဒီကျောင်းနဲ့ပတ်သက်တဲ့ဗဟုပညာတို့ပါတော့ကျွန်တော်အကုန်လုံးဒီဥစ္စာတွေကဝင်ကြီးလူငယ်ပြန်ဝင်ကြီးဦးဝင်းမြတ်အေးလာတဲ့အချိန်မှာကျွန်တော်အကုန်တိုင်ပင်ပြီးပါတယ်ဒါတွေကကျွန်တော်တို့မကြခင်ပုံဆောင်တော့ပါပါဒေါ်ဆန်းစုကြည်ကလည်းဘယ်လိုအလုပ်လက်မဲ့တွေကိုဘယ်လိုအလုပ်ပေးရမလဲဘာတွေလုပ်ရမလဲဆိုတာကျွန်တော်တို့ဒီမှာကအဲ့ဒီ vocational training school တွေပါဖွင့်ဖို့လဲအရင်နဲ့လုပ်နေပါပြီမြင်နေရတွေပါလည်းရှိပါပြီထို့အတူကျွန်တော်တို့ကဘာလို့သေးလဲဆိုတော့ဥစ္စာကအကောင့်ထည့်ဖို့ပဲလိုပေါ်တော့တယ်ကျွန်တော်အလုပ်ရွေကျက်တော့ရှိပြီ။ဒီနေရာဒီမကပါဘူးကျွန်တော်ဥကြီးရွာလေးဆိုလို့ရှိရင်အင်ဂျင်90ရှိတာ100ရှိတာ200ရှိတာဆိုကျွန်တော်တို့ကသူတို့ cash for walk ဆိုပြီးတော့မှဥမာလမ်းခင်းမဲ့ဆိုလို့ရှိရင်300ကျွန်တော်ချပေးပါလေ။အင်ဂျင်နီယာရှိတဲ့ဥစားအင်တော်စုနေရာအင်ဂျင်နီယာလောက်ရှိတဲ့ဟာကိုဘာကြောင့်လဲဆိုသူတို့ကိုအမှန်တော့ပတ်စံအလကားပေးလိုက်တာ။အဲ့ဒီအလကားပေးတဲ့ဥစားကိုအဲ့လိုဖြစ်စီပဲနဲ့ကဲခဲလို့လမ်းခင်းကြတဲ့နဲ့တံပိုးကိုကျွန်တော်ပေးချီပေးမယ်ဆိုအဲ့လိုလမ်း300ပုံမယ်ဆိုကျွန်တော်300ပေးလိုက်သူတို့ကသူတို့ဖြင်းအဓိကကတော့ဒီယင်းမရှိဒီ migrant တွေကလည်းနေရာတကာလာရတဲ့အချိန်ကျတော့သူတို့ရဲ့ဥစ္စာစိတ်ဝင်စားမှုပေါ်ဘူတီမှကျွန်တော်တို့ကအမျိုးမျိုးလုပ်ပေးဖို့ကျွန်တော်တို့အစီအစဉ်တွေလည်းရှိပါတယ်အချို့ဆိုလက်သမားတချို့ဆိုကားပြင်တချို့ဆိုလို့ရှိရင်ရန်ရမောင်းနေပေါ့ဗျာအလုံးကျွန်တော်တို့စီရင်ထားပါတယ်ဒီဥစ္စာတွေကလည်းမကြိုက်ရင်အကောင့်တွေပေါ်လာတော့မှာပါဘာကြောင့်လဲဆိုကျွန်တော်တို့ပြည်ပြည်သားတွေပဲဖြစ်တဲ့အတွက်တို့လည်းကျွန်တော်တို့ကတတ်နိုင်တဲ့ဘက်ကနေ awareness ပေးပြီးတော့မှတို့ခြေတော့ပေါ့တို့ရက်ပြည်နေအောင်ကျွန်တော်တို့ကအကုန်လုံးတို့အသက်မဝမ်းကြောင်းပြည်ညာလေးတွေသင်ပေးဖို့လည်းကျွန်တော်အလုံးစီရင်ထားပါတယ်ဒီကိစ္စလည်းကျွန်တော်အလုံးပါဝင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်မလို့ကြောက်စိတ်မှုကလည်းနေရာစရာပါအလွယ်တကူလွတ်လပ်စွာသေယူနိုင်တယ်ဆိုလို့ရှိရင်ဥမာမော်လ်မြေလိုနေရာမျိုးမှာကျွန်တော်တို့ကဖွင့်နိုင်မယ်ဒီကြောက်တွေးကြောက်ပြတ်လုပ်နိုင်မယ်ဆိုလို့ရှိရင်ဒီဥစ္စာတစ်ဖက်နိုင်ငံထိုင်းကိုကျွန်တော်ရောင်းနိုင်တယ်ထို့အတူမူဆယ်လောက်မှာကျွန်တော်လုပ်နိုင်တယ်ဆိုလို့ရှိရင်လည်းယုတ်ပြီးဟိုဒီပတိတို့ဘာတို့လက်ကောက်တို့ရောင်းနိုင်တယ်အဲ့လိုလေးဖြစ်အောင်ကျွန်တော်ကြိုးစားနေဒါပေမဲ့အဲ့ဒီမှာကဘာဖြစ်လဲဆိုတော့အရင်ကနှစ်ပေါင်း50လောက်ကအတွေးခေါ်တွေနဲ့ဒီကြောက်စိမ့်ကကျွန်တော်တို့ပဲပိုင်ရမယ်အပြင်မထွက်ရဘူးဘာညာလို့ကျွန်တော်တို့ကဒီဥစ္စာရောင်းကုန်အနေနဲ့ကျွန်တော်လုပ်အောင်ရန်နာအနေနဲ့မဟုတ်တော့ကျွန်တော်စားဖို့နေပြေးလဲအောင်ကျွန်တော်တို့ကဒီဥစ္စာရက်တည်ရမှာဒီအရေပေါ်ပြီးအဲ့ဒါလုပ်ပြီးတော့မှအဲ့ဒီမှာလဲ mindset ကပြောင်းရမယ်ကျွန်တော်တို့တော်ရဲမှာတော့မှဥမာမန္တလေးမှာကြောက်မြစ်ပြပွဲလုပ်တယ်ဆိုဟာအခုမဆောင်ဘူးလို့ဘာလို့ချုပ်ပြောလဲတကယ်တကယ်တော့သူတို့ကထဲထဲဝင်မသိဘူးပြုတ်ပြီးမှကြတော့ဒီကြောက်စိတ်တွေကိုပမာပြရလာရောက်300ခိုင်လုံးပဲကောက်တယ်ကျွန်တော်ရှိမှ15ခိုင်လုံးကောက်တယ်အဲ့ဒီနဲ့ကျွန်တော်ကမှတောင်းဆိုတဲ့အတွက်700ခန့်လုံးဖြစ်သွားတယ်။တကယ်တကယ်ကတော့ကျွန်တော်တို့ကခွန်လျှော့မှသာလျှင်ကြောက်စိမ့်နေရပုံမှန်ယူမှာဈေးကွက်ဖြစ်လာမှာ။အခုမလျှော့ဘဲနဲ့ဆိုလို့ရှိရင်မောက်ဖို့ဈေးကွက်ကပြုတ်ပြီးမှကြီးပါနေမယ်။ဒီကိစ္စအတွက်ကျွန်တော်ဒီမှာကလက်မှုပညာပေါ့ဗျာ။ကြောက်တွေးကြောက်ပြပါညာလုပ်တဲ့ဟာတွေကမမှုလို့ value added လုပ်တဲ့ဟာတွေကတိတ်နေတော့ယူမှာ။ထုံကားတော့တာပြုတ်ပြီးမှထုံကားပြီးမှပြုတ်ပြီးကကြောက်စိမ့်ထွက်တဲ့ပုံစံတော့ဖြစ်နေတယ်။အဲ့တော့ကျွန်တော်အဲ့ဒါတွေအတွက် ဒီ pro ရဲ့ဥစ္စာအတဲမွန်းကြောက်အတွက်ကျွန်တော်အားလုံးကြံစီပြီးတော့မှအကုန်လုံးလုပ်ထားပါတယ်။ဘာလုပ်ထားသေးလဲဆိုနောက်ဆုံးချက်ကဒီကြောက်မြက်အချောတဲ့လုပ်ငန်းကိုကျွန်တော်နိုင်ငံခြားလာလုပ်မယ်ဆိုရခိုင်နှုန်းပြည့်ကျွန်တော်တို့အရင်းနှီးမြှုပ်နှံဖို့ကျွန်တော်ခွင့်ပြုထားပြီးပါတယ်
ကျေးဇူးပါဥက္ကမောင်မြေကျွန်တော်နောက်ဆုံးအနေနဲ့ကိုစော်မိုးထက်ကိုခတ်တူတူလေးမေးချင်ပါတယ်ကိုစော်မိုးထက်ကြားရလားမသိဘူးခင
်ဗျဟုတ်ကြားပါတယ်
ခုနကဥက္ကမောင်မြေပြောသွားတဲ့ချိန်မှာဒီ GMC လောက်သားတွေအတွက်ဒီတမွေးဝမ်းကြောင်းမှုအတွက်သင်တန်းမျိုးတွေပေးမယ်လို့ဘာလို့သူပြင်ဆင်ထားတာရှိပါတယ်လက်ရှိ energy အစုအနေနဲ့အဲ့တော့အဲ့ဒါကြီးဒါဘလောက်ထိလက်တွဲကြလဲဘာတွေတူအချက်ရှိလဲ
တို့ချုပ်ပြောရအောင်အဲ့ဒီကိစ္စကတော့စိတ်ကူးရင်နဲ့ဆန်တယ်လို့ပြောတော့ဖတ်ကမှ GMC ကြောက်ရှာတဲ့ဒီကအဲ့ဒီလူပုံပေါင်းလေးလှုပ်လှုပ်ချင်တဲ့လူကရခိုင်မှုတော်တော်များများ20ရာခိုင်နှုန်းလောက်ပဲရှိတယ်အဲ့တော့ဒီမစေးကဟုံးတိုင်းဆိုရတယ်အဲ့ဒါ30သိန်းရတယ်35သိန်းရတယ်30ရတယ်အဲအဲ့လိုမျိုးရတာပေါ့နော်အဲ့လိုမျိုးရတဲ့အခါကျတော့ဟိုအဲ့လိုဒီမစေးကြောက်ရှာတဲ့လူဆိုတဲ့ကျွန်တော်တို့လူပေါ့နော်ဒီလူဒီမစေးကြောက်ဝယ်ရောက်လုပ်တဲ့လူတောင်မှစာမစည်းဝါးရေးတစ်ခုကိုလုပ်ဖို့အတွက်တော်တော်လေးစဉ်းစားရတယ်ပေါ့နော်အဲ့တော့နိုင်ငံတော်ကလုပ်ပြီးတော့မကောင်းဘူးတော့မဟုတ်ဘူးအဲဖားတဲ့လူမျိုးမှာမဖြစ်နိုင်ဘူးဒါပေမဲ့အောက်ပိုင်းလူမျိုးနေရာမျိုးမှာဆိုတော့တော်တော်အဆင်ပြေတယ်အောက်ပိုင်းတခြားတခြားယန္တနာမထွက်တဲ့နေရာတွေမှာလုံးဝရှိရင်တော့အဲ့ဒီကလူကြီးကအလုတ်ကန်ရနေတဲ့ဆိုရင်အဲဂျီမိုတက်လာမှာပေါ့ဂျီမိုတက်လာပြီးတော့ရေမစေးရှာပြီးတော့ရေမစေးလုံနှောင်းကိုလုတ်ကန်ပြီးတဲ့လူကအဲ့ဒီတာမန်အလုံးကြီးကိုတော်တော်လေးပူပါဟိုတော်တော်လေးပူဒုက္ခရောက်မှလုံမှာဒီတိုင်းကတော့မလုံဘူးပြကျွန်တော်တို့ဒီလောက်ရှိတယ်အဲ့ဒီအခါတော့ရှိတယ်ပ
ြဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ခုမှဥက္ကမောင်မြေပြောသွားတဲ့အထက်မှာလေတခြားပြည်နယ်နဲ့တိုင်းတွေမှာဒီ vocational training တွေသမွေးဝန်ကြောင်းကြောင်နဲ့ကြောင်မြတ်နဲ့ပတ်သက်လို့သင်တန်းတွေလုပ်မယ်ဆိုတာပါရတဲ့သဘောပါတွေ့ရပါတယ်ခင်ဗျာအ
ဲ့တော့ကျွန်တော်တို့ကဒီမှာတော့အဆင်ပြေပါတယ်ပြဟုတ်
ဟုတ်ကဲ့ခုနဆွေးနွေးပွဲကျွန်တော်တို့အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥက္ကမောင်မြေကုဇော်မှုထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီအစီအစဉ်တွေကိုစနေည9:00နာရီကနေပြီးတော့စနေနေ့အစီအစဉ်တနင်္ဂနွေနေ့နဲ့6:00နာရီကနေပြီးတော့9:00နာရီအစီအစဉ်တွေမှာပြန်လည်နားဆင်နိုင်ပါတယ် VUE မြန်မာပိုင်းရဲ့အင်တာနက်ဆိုင်မင်နာနဲ့ Facebook တွေမှာလည်းနားဆင်လို့ရပါတယ်ခင်ဗျာကျွန်တော်တားညူဦးပါ
VOA American တန်ကနေစနေညပိုင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကျန်တဲ့အချိန်ပိုင်းတွင်မှာသတင်းအချင်းချုပ်ပြောပြပေးပါဦးမယ်။ American ပြည်အောင်စုမှာဒီကနေ့ဇူလိုင်လ4ရက်နေ့ကလွတ်လပ်ရေးနေ့ဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်နေတဲ့ကြားကသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ကတော့မီးရှို့မီးပွန်းတွေအကြီးကျယ်ဖောက်ဆင်းရဲဖို့စီစဉ်ထားပါတယ်။ကော်မတီဌာနကလည်းစစ်လေရင်နဲ့လှပြပြန်တမ်းပြီးတော့စစ်တီတွေကိုဂုဏ်ပြုမှာဖြစ်ပါတယ်။အမေရိကန်ပြည်အရစုဟာမြောက်ကိုရီးယားအစိုးသူတို့ဘက်မှရန်လိုတဲ့မူဝါဒကိုမစွန့်လွတ်မချင်းအမေရိကန်နဲ့အနုမြူလက်နဲ့ဆိုင်ရာဆွေးနွေးမှုလုပ်ဖို့မရှိဘူးလို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ပြည်အရစုမှာနိုဘင်ဘာရွေးကောက်ပွဲမတိုင်ခင်အော်တိုဘာလထဲမှာအများအန်အားသင့်စရာဖြစ်သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပကောင်းကျင်းပနိုင်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းJohn Bolton ကနယူးယောက်မှာသတင်းတောက်တွေကိုပြောသွားပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုကြေညာချက်ထွက်လာတာပါ။ကမ္ဘာနိုင်ငံတော်တော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးနေပြီးတော့အဲ့ဒီထက်မှာတော့အမေရိကန်ပြည်ထောင်စုကကူးစက်သူ 1.8 တန်းကျော်နဲ့အများဆုံးဖြစ်ပါတယ်။တောက်ချာနေတရက်ထက်မှာကူးစက်သူ 9,000 ကျော်ရှိခဲ့ပြီးတော့ဒါဟာတရက်ထဲကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အာရှဒေသမှာဆိုရင်တော့အိန္ဒိယမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်2,200ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန့်ကျင်တင်ပါတယ်။ဒါ့အပြင်ဒီနေ့တရက်ထဲမှာဗိုင်းရပ်စ်ကြောင့်သေဆုံးသူ442ယောက်ရှိတယ်လို့ပြောပါတယ်။မိုးဆုံရာသီရောက်လာချိန်မှာပဲနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတွေမှာကူးစက်မှုတွေမြင့်တက်လာနေပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းကြောင်စိမ့်တွင်ပြိုကျမှုကြောင့်သေဆုံးသူ181ယောက်ရှိခဲ့ပြီးနောက်ထပ်လည်းရုပ်လောင်းတွေထပ်ပြီးတော့တွေ့လာနေရတယ်လို့ကချင်ပြည်နယ်ဒေသခံပြန်ကြားရေးတာဝန်ရှိသူတဦးကပြောပြီးတော့ဒီကနေ့မှာတော့နောက်ထပ်39ယောက်မြေမြုပ်တကြိုခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ5.32 kHz 6833ည5.32 kHz 6303ည5.52 kHz 5885နဲ့5.19 190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧတနာကျော်ပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် This program has come to you from the Voice of America, Washington.